to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါဒေါက်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမကောင်းတောင်းလိုက်ပါတယ် VOE American တန်က2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓနေ့နေ့ဖက်အတန်လွင့်အစီအစဉ်တွေကိုတိုင်းဒိုမီတာ24 40 51တို့အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာခုနှစ်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမဆွမြတ်မုံနဲ့အတူညင်ညာပေးမှာပါအမေရိကန်နဲ့ပြင်သစ်သမ္မတနှစ်ဦးစလုံးကအီရန်နဲ့ညှိနှိုင်းဆွေးနွေးမှုတွေဆက်ပြီးလုပ်ဖို့ပြောပေမဲ့အီရန်နဲ့ရထားတဲ့သဘောတူညီချက်ကနေအမေရိကန်ထွက်မထွက်မသိရသေးပါဘူးအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးရေးမှာထိုင်းကဂျာဝင်ဆောင်ရွက်ဖို့ကမ်းလှမ်းလိုက်ပါတယ်။ဒေါ်အောင်ဆန်းစုကြည်မတက်ရောက်တဲ့စနေနေ့အာဆီယံထိပ်သီးဆွေးနွေးမှာမြန်မာအရေးဆွေးနွေးဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မုံကြီး
။ Okay ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့အင်္ဂလန်က Leeds United ဘောလုံးအသင်းမြန်မာနိုင်ငံကိုတွားရောက်မယ့်အစီအစဉ်ပေါ်ဝေဖန်ပြောဆိုနေတာတွေနဲ့ပတ်သက်ပြီးတော
့ There's been a lot of questions asked in the national press as well about why they're doing this. Clearly it's a very political situation over there, isn't it?
Leeds United အသင်းရဲ့ပြန်ကြားရေးတာဝန်ခံရဲ့ရှင်းလင်းပြောဆိုချက်ပါအပြည့်အစုံကိုသတင်းတော်တွေတင်ဆက်တဲ့အခါမှာနားဆင်ရပါမယ်။အဲ့ဒါအပြင်ရခိုင်ပြည်နယ်အတွင်းကိုပြန်လာကြတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုတွေကိုတွားရောက်တွေ့ဆုံခဲ့တဲ့ရန်ကုန်ခြေစိုက် VOE သတင်းတော်နဲ့ဆက်သွယ်မေးမြန်းချက်ဝါရှင်တန်မှာရောက်ရှိနေတဲ့ပြည်ထောင်သမ္မတနဲ့အမေရိကန်သမ္မတတို့ဘာရီသဘောတူညီခဲ့ကြပါသလဲ။တက်ငယ်မတင်းမှုကျူးလွန်သူတွေကိုတည်တံပေးဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ပြီးဆိုတဲ့အကြောင်းစာရာတွေကိုတင်နားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာအင်္ဂါညတရက်လီလိုင်းဆွေးနွေးခန်းကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မဆုမြတ်မနိုးကအကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ပြင်သစ်သမ္မတနှစ်ဦးစလုံးကအီရန်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုဆက်ပြီးလုပ်ဖို့ပြောပေမဲ့သတင်းတောက်တွေကအင်္ဂါနေ့ပြောကြားရမှာတော့လက်ရှိရထားတဲ့အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နှုတ်ထွက်ဖို့ရှိမရှိခေါင်းဆောင်နှစ်ဦးစလုံးကဘာအရေးလက္ခဏာမှမပြခဲ့ကြပါဘူး JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအရေးယူမှုအတွက်ပြီးပြည့်စုံတဲ့လက်ရှိအစီအစဉ်ရဲ့တက်တန်းဟာရှေ့လာတဲ့မှာကုံဆုံးတော့မှာဖြစ်ပြီးဒါကိုသမ္မတထရမ့်ဘယ်လိုဆုံးဖြတ်မယ်ဆိုတာသူမသိကြောင်းပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်ကပြောကြားခဲ့ပါတယ်။သမ္မတထရမ့်ကလည်းအခုရထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်ဟာအဓိပ္ပာယ်မရှိတဲ့သဘောတူညီချက်လို့အင်္ဂါနေ့မှာပဲထပ်ပြီးပြောကြားခဲ့တယ်လို့ဒီသဘောတူညီချက်ကိုအစကတည်းကမလောက်တင်ဘူးလို့လည်းပြောကြားခဲ့တာပါ။တကယ်လို့ဒီ JCPOA တာပြတ်သွားမယ်ဆိုရင်အီရန်ပေါ်မှာနောက်ထပ်အရေးယူတန်းခတ်မှုတွေပြန်ပြီးလှုပ်လာနိုင်တာမို့အီရန်သမ္မတဟက်ဆန်ရာဟိုနီကတကယ်လို့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုရင်ပြင်းထန်တဲ့အကျိုးဆက်တွေခံရမှာဖြစ်ကြောင်းအင်္ဂါနေ့မှာပဲပြောကြားခဲ့တာပါ
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တွေ့အမြန်ဆုံးတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပြီးတော့ကင်ဂျွန်အန်ဟာတိတ်ကိုပွင့်လင်းသိက္ခာရှိသူဖြစ်တယ်လို့ချီးကျူးခဲ့ပါတယ်။မြောက်ကိုရီးယားဘက်ကတွေ့ဆုံပွဲအမြန်ဆုံးလုပ်ချင်တယ်ဆိုတာအမေရိကန်ကိုတိုက်ရိုက်ပြောခဲ့တယ်လို့ပြင်သစ်သမ္မတအမ်မနီယယ်မက်ခရွန်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ပြောခဲ့တာပါ။ဒါဟာကမ္ဘာကြီးအတွက်အင်မတန်ကောင်းတဲ့ကိစ္စဖြစ်တယ်လို့လည်းဆိုပါတယ်။ညှိနှိုင်းမှုတွေအဆင်မပြေရင်ဆွေးနွေးပွဲကနေထွက်သွားမှာဖြစ်ပေမဲ့အင်မတန်ကောင်းမွန်တဲ့ရလဒ်ရအောင်လုပ်ဖို့အခွင့်အလမ်းရှိတယ်ဆိုတာကိုသမ္မတထရမ့်ကအလေးအနက်ပြောပါတယ်။ထရမ့်နဲ့ကင်ဂျွန်အန်တို့ရဲ့ဆွေးနွေးပွဲအဓိကရည်ရွယ်ချက်ကနျူကလ িয়ার ကင်းစင်ပပျောက်ရေးဖြစ်တယ်လို့အင်ဗျူတော်ကပြောပါတယ်။နျူကလ িয়ার လုံးဝကင်းစင်ပပျောက်ရေးအတွက်ခိုင်မာတဲ့ဆောင်ရွက်ချက်တွေမလုပ်တသေး၍မြောက်ကိုရီးယားအစိုးရအပေါ်အမေရိကန်ကအပြင်းထန်ဆုံးဖိအားပေးသွားမှာဖြစ်ပြီးတော့အရေးယူတန်ခတ်မှုတွေကိုဆက်လုပ်သွားမယ်လို့လည်းပြောကြားခဲ့ပါတယ်
။ကနေဒါနိုင်ငံတော်ရွန်တိုမြို့နယ်မှာလူ၁၀ဦးသေဆုံးခဲ့ရတဲ့ platform ပေါ်ကလူရီကိုဗန်ကားနဲ့ဝင်တိုက်ခဲ့တယ်လို့တမ်းရရှိသူဟာသူ့ခုလိုမတိုက်ခိုက်ခံကလေးမှာပဲ Facebook ကနေထူးဆန်းတဲ့ message တင်ထားခဲ့တယ်လို့တော်ရွန်တိုရဲကပြောပါတယ်။တမ်းရရှိသူအလက်မီနာစီရန်ကိုပထမဆင့်လူတက်မှု၁၀မှုလူတက်မှုကျိုးပေါင်းမှု73မှုနဲ့တော်ရွန်တိုရုံးတော်ကနေတရားဆွဲဆိုခဲ့ပါတယ်။ရုံးတော်မှာတွေ့ရတဲ့တမ်းရရှိသူဟာခေါင်းငုံထားပြီးဘာတစ်ခုမှအသနာမခံခဲ့ပါဘူး။သူ့ရဲ့ Facebook ကထူးဆန်းတဲ့ message လို့ရဲတွေခေါ်တယ်။သူရေးထားတဲ့စာရီကိုရဲတွေကစစ်ဆင်းနေတယ်လို့ဒီစာကနေသူဘာကြောင့်ခုလိုလုပ်ရလဲဆိုတာသိလာနိုင်မယ်လို့မျှော်လင့်နေကြတာပါ။ California Data Column မှာ2014တုန်းကလူ၆ဦးကိုတက်ပြီးသူကိုယ်သူတက်တည်သွားတဲ့လူငယ်ကိုမဆန်နီယန်ကတိတ်ကိုထုမြတ်တဲ့လူကြီးလူကောင်းလို့အမွန်တင်ခဲ့ပါတယ်။သူဟာသူ့ရဲ့ဖြစ်ပစ်လိုက်ပြီးဖြစ်တဲ့ Facebook အကောင့်မှာလူမှုမီဒီယာတုံ့စကားဖြစ်တဲ့ Incel လို့ခေါ်တဲ့များမဆန်သူရဲ့ပုံကမှုစခဲ့ပြီလို့ရေးခဲ့တယ်လို့ Chestnut Stacy လို့များဆန်သူအလုံးအနိုင်ယူမှာဖြစ်ကြောင်းရေးသားထားတယ်လို့ရဲကပြောပါတယ်သူအခုလိုဘာကြောင့်လုပ်တယ်ဆိုတာတဲတဲကွက်ကွက်မသိရပါပဲ။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့အခုဖြစ်ရအကြမ်းဖက်မှုမဖြစ်နိုင်ဘူးလို့ပြောပါတယ်။
ဗ Pakistan နိုင်ငံမှာဒီလူသေးဆုံးခဲ့တဲ့ယင်တိုင်းမှုတစ်ခုမှာပါဝင်ပတ်သက်နေတဲ့ American တန်တမန်တယောက်ကိုနိုင်ငံထဲကနေထွက်ခွာခွင့် Pakistan ကတားမြစ်ထားပါတယ်။ April 9ရက်နေ့တုန်းကဒီစစ်တပ်မှုဗိုလ်မှူးကြီး Joseph Emmanuel Hall မောင်းလာတဲ့တန်ယုံကားနဲ့ Motorcycle တိုက်မိတဲ့အတွက်အသက်22နှစ်အရွယ်အမျိုးသားတစ်ယောက်သေဆုံးပြီးတော့စိုက်ကယ်ပေါ်ပါလာသူနောက်တစ်ယောက်ဒဏ်ရာရခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။ယင်းတိုက်မှုကြောင့်အမေရိကန်စစ်တပ်မှုဗိုလ်မှူးကြီးဟောကိုပါကစ္စတန်အစိုးရကအမိမဲစည်းရင်သွင်းပြီးတော့နိုင်ငံထဲကနေထွက်ခွာခွင့်တားမြစ်ထားတယ်လို့ဒုတိယရှေ့နေချုပ်ရာဂျာခါလီကအင်္ဂါနေ့ကတရားရုံးကိုအကြောင်းကြားခဲ့ပါတယ်။သေဆုံးသွားသူရဲ့မိသားစုတွေဘက်ကဟောရဲ့နာမည်ကို ECL လို့ခေါ်တဲ့ဒီတရားရင်ဆိုင်နေရသူတွေကိုနိုင်ငံတွေကထွက်ခွာခွင့်တားမြစ်တဲ့စီးရင်ထဲမှာသွင်းဖို့အစင်းမြင့်တရားရုံးမှာလျှောက်ထားပါတယ်။ဒါပေမဲ့ American တန်တမာတယောက်ကို ECL စီးရင်သွင်းနိုင်ဖို့လုပ်ရမယ့်လုပ်ငန်းစဉ်တွေကအများကြီးဖြစ်တယ်လို့လည်းဒုရှိနေချုပ်ကတရားရုံးကိုပြောကြားခဲ့ပါတယ်။ Vienna သဘောတူညီချက်အရဒီတန်တမာတွေကိုရာဇဝတ်ပြစ်မှုကနေကင်းလွတ်ခွင့်ပေးထားတဲ့အတွက် Hall ကိုဖမ်းဆီးတာတရားစီရင်တာလုပ်လို့မရဘူးလို့လည်းသူကပြောကြားခဲ့ပါတယ်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဒီသတင်းဖတ်ကုံမှာချင်းပါမယ်။အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းအရေးအပြန်ကုံတွေးစစ်ပွဲနဲ့တောင်တရုတ်ပင်လယ်ပြင်ပိုင်းနဲ့အငင်းပွားမှုတွေလိုကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပေမဲ့တိုးတက်မှုကတော့အနည်းချင်းပဲရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ထိပ်သီးအစည်းအဝေးကိုလူရေ5.6 တန်းပဲရှိပြီးအဖွဲ့ဝင်နိုင်ငံတွေထဲမှာအသေးငယ်ဆုံးနဲ့အကျယ်ဝဆုံးဖြစ်တဲ့စင်ကာပူကျွန်းနိုင်ငံကလေးကအင်ရှင်ဖြစ်တဲ့လက်ခံကျင်းပမှာဖြစ်ပါတယ်။စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကဒေသရင်းအရေးယူဆောင်ရမှာအားလုံးသဘောတူဖို့လိုအပ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးဒါဟာဘေးဒုက္ခရောက်နေတာကိုမြင်နေရတာဖြစ်ပြီးလူသားချင်းစာနာမှုဆန်ရဝန်းနေဖို့ဖြစ်ကြောင်းပြောပါတယ်။အာဆီယံဖွဲ့ကြီးအနေနဲ့အဲ့ဒီကအကြမ်းဖက်မှုတွေရပ်ဆန့်ရင်းနဲ့အကူအညီပေးရတဲ့ဦးစားပေးဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ဒါဟာမြန်မာအစိုးရရဲ့နိုင်ငံရေးချက်ဆိုင်ရာတာဝန်ခံမှုနဲ့တာဝန်ရှိမှုနဲ့သက်ဆိုင်တာမို့မြန်မာအစိုးရအနေနဲ့နိုင်ငံရေးရဖြေရှာမှာဖြစ်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်။အခုကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မတက်ရောက်နိုင်ပါဘူး။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့တွေ့ဆုံဖို့စီစဉ်နေချိန်မှာထိုင်းနိုင်ငံကဒီထိပ်သီးတွေ့ဆုံပွဲကိုသူ့နိုင်ငံမှာလာရောက်လုပ်ဖို့အတွက်အကြိုးစားကမ်းလှမ်းခဲ့ပါတယ်။ထိပ်သီးစီဝေးပွဲကိုစီစဉ်ကျင်းပပေးဖို့ထိုင်းနိုင်ငံကအဆင်သင့်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့ထိုင်းမှာတွေ့ဆုံပွဲဖြစ်နိုင်ဖို့ဆက်သွယ်ကမ်းလှမ်းတာမျိုးတော့မရှိသေးပါဘူးလို့လည်းသူကအလေးထားပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဘန်ကောက်မှာရှိတဲ့အမေရိကန်တန်ယုံကတော့တစုံတရာပြောဆိုခြင်းမရှိပါဘူး။ဂျွန်လဇန်လောက်မှာဖြစ်နိုင်တဲ့ဒီထိပ်သီးတွေ့ဆုံပွဲတွေအနေနဲ့နေရာ၅ခုကိုစဉ်းစားနေတယ်လို့သမ္မတထရမ့်ကဒီလာဇာမိုင်းကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်နေရာတွေလဲဆိုတာမပြောတဲ့အတွက်အာရှနိုင်ငံတွေဒါမှမဟုတ်ဥရောပမြောက်ပိုင်းစကန်ဒီနေးဗီးယားနိုင်ငံတွေမှာဖြစ်နိုင်တယ်လို့လေ့လာသူတွေကထင်ကြေးပေးပြောစရာဖြစ်နေပါတယ်။ထိုင်းနိုင်ငံကတော့ဒီအမေရိကန်ရဲ့တရားဝင်မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့အပြင်မြောက်ကိုရီးယားနဲ့လည်းတန်တမာဆက်ဆံရေးရှိတဲ့နိုင်ငံဖြစ်ပါတယ်။ထိုင်းဒူဝင်ကြီးချုပ်ပရဝတ်one to one ကတော့လောလောဆယ်အမေရိကန်ပြည်ထောင်စုမှာရောက်နေပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis အမိမြေလုံခြုံရေးထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
။ကိုရီးယားလေကြောင်းလိုင်းအကြီးအကဲချွယန်ဟိုကသူ့သမီးနှောင်ရဲ့အပြုတ်မှုအတွက်တောင်းပန်ခဲ့ပြီးသူတို့နှစ်ဦးစလုံးကိုကိုရီးယားလေကြောင်းကုမ္ပဏီကနေအလုပ်ထုတ်ပြန်မှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။သမီးနှောင်ရဲ့လောက်ရတရားရင့်ကျက်မှုရှိတဲ့အပြုတ်မှုတွေဖြစ်ကြောင်းလည်းပြောပါတယ်။သမီးငယ်ချွယန်မင်းကတောင်းကိုရီးယားတေပို့ဆောင်ရေးကုမ္ပဏီရဲ့ဈေးကွက်မြင့်တင်အမှုဆောင်ရရှိဖြစ်ပြီးသူမအစည်းအဝေးတစ်ခုမှာအမျိုးသားတူရဲ့မျက်နှာကိုရေနဲ့ပက်တယ်လို့အဆက်ဆွဲခံပြီးရဲရဲ့စုံစမ်းမှုကိုခံရသူပါ။သမီးအကြီးဖြစ်သူချိုဟွန်အန်ကတော့လွန်ခဲ့တဲ့၄နှစ်တုန်းကလေးမျက်မောအစာပြေကျွေးတဲ့တစ်ဆေပကံနဲ့မပေးပဲအိတ်နဲ့ပေးတဲ့အတွက်လေးမယ်ကိုကန့်ချတဲ့အဖြစ်ကြောင့်ဖိုးလေးတကျော်ဖြစ်ခဲ့ရသူပါ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြူးတက်နဲ့မတ်စုမြတ်မွန်းကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုသတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးနိုင်ငံတကာသတင်းတစ်ပုဒ်နဲ့စပါမယ်။အီရန်နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပကြားမှာအမြင်ကွဲနေတာတွေကိုဖြေရှင်းဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့သဘောတူညီခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကို၃ရက်ခီးစဉ်နဲ့ရောက်ရှိနေတဲ့ပြင်သစ်သမ္မတမက်ခရွန်နဲ့ သမ္မတထရမ့်တို့ကြားဒီကိစ္စအပြင်ဆီးရီးယားနဲ့ IS အကြမ်းဖက်မှုချေမှုန်းရေးကိစ္စနှစ်နိုင်ငံကုံသွယ်ရေးကိစ္စစတာတွေကိုလည်းအင်္ဂါနေ့မှာဆွေးနွေးကြတာပါ။အီရန်သဘောတူညီချက်အတိအကျအောင်လုပ်ဖို့အတွက်ဆန္ဒရှိတယ်လို့ပင်တစ်သမ္မတကလည်းပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပြီးမဲ့သမ္မတထရမ့်ဘက်ကတော့2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ထဲကနေနှုတ်ထွက်မထွက်ဆိုတာအတိအကျပြောမတော်ပါဘူး။အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
အီရန်နျူကလ িয়ার အစီအစဉ်ရပ်ဆိုင်ရေးအတွက်2015ခုနှစ်ကရရှိထားတဲ့နိုင်ငံတကာသဘောတူညီချက်ဟာအင်မတန်ဆိုးဝါးတဲ့သဘောတူညီမှုဖြစ်တယ်လို့ပြောနေတဲ့သမ္မတဒေါ်နယ်ထရမ့်နဲ့ဝါရှင်တန်မှာရောက်နေတဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့ကြားဒီကိစ္စကိုပွင့်ပွင့်လင်းလင်းဆွေးနွေးဖြစ်ခဲ့တယ်လို့ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနှစ်ယောက်လုံးကပြောကြားခဲ့ကြပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းစွာအသုံးပြုဖို့တက်တက်တာဖြစ်စေဖို့American, EU, ပြင်သစ် Germany, Russia နဲ့ Iran နိုင်ငံတို့ကြားလက်ရှိရရှိထားတဲ့ JCPOA သဘောတူညီချက်ထက်ပိုပြီးတော့ခိုင်မာစေမဲ့သဘောတူညီမှုသစ်ရဖို့ဆွေးနွေးခဲ့ကြတယ်လို့ဒမရမက်ခရွန်ကဆိုပါတယ်။သူအနေနဲ့ Iran နဲ့ Nuclear သဘောတူညီမှုအသစ်ရဖို့ American အစိုးရနဲ့အတူဆောင်ရွက်ဖို့ဆန္ဒရှိတယ်လို့လည်းပြင်သစ်ဒမရကပြောပြီးသဘောတူညီချက်သစ်ရအောင်လုပ်တဲ့နေရာမှာအခြေခံပါဝင်သင့်တဲ့အချက်တွေကိုလည်းအခုလိုပြောကြားခဲ့ပါတယ်။
C'est de couvrir quatre sujets essentiels. Le premier, c'est de bloquer toute activité nucléaire de.
Quand j'ai lu par vous, l'ouvrage, pratiquement de quoi, n'attend ne sait ni quoi ni qui nucléaire n'est pas de sans émoi mon ami à vous tamier par vous l'ouvrage. JCPOA de bord du Niger, dit que ça va bien mal. Tout dire de quoi alors, yeshi mal est, Iran a nucléaire sans émoi de malheureux néant, t'es chaud l'ouvrage pas mal. Tout dire de quoi alors.ဒီတာတွင်မှာအီရန်ရဲ့ပဲထိန်တုံစမ်းသပ်မှုတွေကိုအဆုံးသတ်ဖို့လိုပါတယ်။နောက်ဆုံးချက်ကတော့ဒီတာတွင်မှာယီမန်၊ဆီးရီးယား၊အီရတ်နဲ့လေဘနွန်နိုင်ငံတွေမှာအီရန်ရဲ့ဆောင်ရွက်မှုတွေကိုထိန်းနိုင်မှုနိုင်ငံရေးအဖြစ်ရှားမှာဖြစ်ပါတယ
်။လက်ရှိသဘောတူညီချက်နဲ့ပတ်သက်လို့သမ္မတထရမ့်ဘယ်လိုဆုံးဖြတ်မယ်ဆိုတာကိုသူမသိနိုင်ဘူးလို့လည်းသမ္မတမက်ခရွန်ကပြောပါတယ်။သမ္မတဘရက်အိုဘားမားလက်ထက်ကသဘောတူထားတဲ့အီရန်သဘောတူညီမှုကနေနှုတ်ထွက်မယ်လို့ပြောထားတဲ့သမ္မတထရမ့်ကိုယ်တိုင်ကလည်းသူဘလို့ဆုံးဖြတ်မယ်ဆိုတာကိုပူးတွဲသတင်းစာရှင်းလင်းပွဲမှာတိတိကျကျမပြောခဲ့ပါဘူး။အီရန်သဘောတူစာချုပ်ထဲကဟာကွက်တွေကိုမေလ12ရက်နောက်ဆုံးထားပြီးတော့မပြင်ဆင်နိုင်ဘူးဆိုရင်ဒီစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတထရမ့်ကသတ်မှတ်ရပေးထားတာပါ
။ But there is a chance and nobody knows what I'm going to do on the 12th although Mr. President you have a pretty good idea. But we'll see. But we'll
see. ဆန္ဒရနေကြရင်ကျွန်တော်ဘာလုပ်မယ်ဆိုတာသိချင်တဲ့သူရှိချင်မှရှိမှာပါ။သမ္မတမက်ခရွန်ရဲ့အကြံတွေကတိတ်ကိုကောင်းမွန်ပေမဲ့တချို့လူတွေမျှော်လင့်တယ်လို့ကျွန်တော်ဆုံးဖြတ်မလားဆိုတာကိုတော့စောင့်ကြည့်ကြပါခင်ဗျာ။ခိုင်မာတဲ့အခြေခံချက်တွေနဲ့သဘောတူညီချက်သိရဖို့ဖြစ်နိုင်မဖြစ်နိုင်ဆိုတာလည်းကြည့်ရအောင်ပါ။ဒါကြောင့်လဲဆိုတော့အခုရှိနေတဲ့သဘောတူညီချက်ကညံ့ဖျင်းယိုယွင်းနေတဲ့အချက်တွေပေါ်အခြေခံပြီးတော့ရထားတာပါ။လုံးဝမလုံသင့်ခဲ့တဲ့သဘောတူညီမှုမျိုးဖြစ်ပါတယ်။
အီရန်သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ရင်ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်လာမယ်လို့အီရန်ကအင်ကာနေမှာပဲသတိပေးခဲ့ပါတယ်။အရှေ့အလယ်ပိုင်းဒေသမှာအီရန်ကသူ့ရဲ့ဩဇာချဲ့ထွေနိုင်အောင်စူးစမ်းနေချိန်မှာဆီးရီးယားမှာရှိနေတဲ့အမေရိကန်တပ်တွေကိုချက်ချင်းပြန်ရုပ်လို့မရသေးဘူးဆိုတာကိုလည်းသမ္မတထရမ့်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါသေးတယ်။အီရန်နဲ့ချဲ့ပြန့်တဲ့သဘောတူညီမှုရအောင်လုပ်တဲ့နေရာမှာဆီးရီးယားပြည်ထနာကိုထည့်သွင်းညှိနှိုင်းဖို့လိုတယ်လို့အခုလိုပြောပါတယ်
။ We finished.At least almost our work with respect to ISIS in Syria, ISIS in Iraq.
Syria က IS သွေးကြွတွေရော Iraq က IS သွေးကြွတွေကိုပါအမေရိကန်ကအလုံးနီးပါးကိုနှိမ်နှင်းချေမှုန်းနိုင်ပြီးပါပြီ။ဘယ်သူမှမလုံနိုင်ခဲ့တာကိုကျွန်တော်တို့တပ်တွေကလုံနိုင်ခဲ့တာပါ။ဒါကြောင့်သူတို့ကိုအိမ်ပြန်လာစေချင်ပါတယ်။ဒါပေမဲ့ရီမန်းချက်အတိုင်းအောင်မြင်အောင်လုပ်ဖို့လည်းလိုပါတယ်။အဲဒါကြောင့်သဘောတူညီမှုထဲမှာ Syria ကိစ္စကိုပါထည့်သွင်းဖို့ကျွန်တော်တို့ဆွေးနွေးနေပါတယ်။
အခုလိုအီရန်နဲ့ဆီးရီးယားအရေးကိစ္စတွေအပြင်ကုန်သွယ်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ EU နဲ့ American ကုန်သွယ်ရေးမှာ EU ဘက်ကအများကြီးအသာရနေတယ်လို့သမ္မတထရမ့်ကပြောနေချိန်မှာပြင်သစ်သမ္မတမက်ခရွန်ကတော့ American နဲ့ပြင်သစ်နိုင်ငံကြားကုန်သွယ်ရေးညှိမျှတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။သမ္မတထရမ့်လက်ထက်မှာပထမဆုံးနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့ပြင်သစ်သမ္မတကိုအင်္ဂါနေ့အစောပိုင်းကတော့အိမ်ပြူတော်မြက်ခင်းပြင်မှာတနက်22ချက်ပြစ်ဖောက်ပြီးတော့နိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။အခုအတန်လွှင့်နေချိန်အင်္ဂါနေ့ညဘက်မှာတော့သမ္မတထရမ့်နဲ့သမ္မတဂရော်တို့ကပြင်သစ်သမ္မတနဲ့သမ္မတဂရော်တို့ကိုအိမ်ပြူတော်မှာနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအပ်ခံနေပါတယ်။ပို့ထုံးနေကြရင်တော့ပြင်သစ်သမ္မတမက်ခရွန်ဟာအမေရိကန်လွှတ်တော်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ပို့ထုံးနေညပိုင်းကြရင်လည်း ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မှာចောင်းသားလူငယ်တွေရဲ့မိဂွန်းတွေကိုဖြေကြားမဲ့တောင်ဟောလ်တွေ့ဆုံပွဲကိုစီစဉ်ထားပါတယ်ရှင်
။မဆုမြတ်မောင်ပြောပြတော့တာပါ။မြန်မာနိုင်ငံကိုလာရောက်ကစားမဲ့လီယူနိုက်တက်ဘလုံးတင်ကိစ္စကိုမဆက်ခင်မှာရခိုင်ပြည်နယ်ဘက်ကအခြေအနေကိုနားဆင်ရပါမယ်။မနစ်ကရခိုင်မြောက်ပိုင်းပြည်ပခါတွေနဲ့ပတ်သက်ပြီးတော့မြန်မာဘင်္ဂလားဒေ့ရှ်နေဆက်မြင်းကိုထွက်ပြေးပြီးတော့မြန်မာနိုင်ငံထဲကိုပြန်ပြီးတော့ဝင်ရောက်လာတဲ့မွတ်စလင်မိသားစုဝင်၅ဦးကို VOE သတင်းတောက်ကိုမိုးစောကမောင်းတော်မြို့မှာတွားပြီးတော့တွေ့ဆုံမေးမြန်းခွင့်ရရှိခဲ့ပါတယ်။နေဆက်မြင်းပေါ်မှာဒုက္ခသည်9000ဝန်းကျင်လောက်နေထိုင်ပြီးတော့သူတို့အများစုဟာအစိုးရကထုတ်ပေးမဲ့ NVC cut သဘောတဘာဝကိုအမြင်လွဲမှားတာမျိုးတွေရှိနေတယ်လို့လည်းပြောပါတယ်။သူတို့နဲ့တွေ့ဆုံမေးမြန်းထားတာတွေနဲ့ပတ်သက်ပြီးတော့ကိုမိုးစောကိုကိုတားညင်ဦးကဆက်တွေ့မေးမြန်းထားပါတယ်ခင်ဗျာ။
ကမှုဇော်ကြီးဒီကနေ့မှာကမှုဇော်တို့ဒီပြန်ဝင်လာတဲ့မွတ်စလင်မိသားစု9ဦးနဲ့တွေ့ဆုံခွင့်ရတယ်လို့သိရပါတယ်ခင်ဗျာအဲ့တော့သူတို့ဘာကြောင့်ပြန်လာတယ်လို့ပြောပါလဲ
ကျွန်တော်တို့မင်းရဲ့နေမှာပြည်နယ်မှာတော့ Esther Alwa လာအဲ့လိုမျိုးပြောပါတယ်သူကတောင်ကျူလက်ရောတောင်ကျူရောအချို့ယူပြီးဟောင်းကျောင်းဖြစ်တယ်ဒါပေမဲ့သူကဒီရင်းကနေဒီလိုပေါ့ဒီလိုဖြစ်ပေါ်တဲ့အခါမှာသူကသူ့ရောမှာရှိရတူကြီးအကုန်လုံးမလူ1600ကျော်လောက်ပဲသူပြောပါတယ်အဲ့လူတွေအကုန်လုံးကတက်နေကြတယ်ဗျလေဖြစ်ကြည့်တဲ့ချိန်မှာသူတို့မိသားစုတွေကျတော့ဒီမှာမကြည့်ရတော့ဘယ်နဲ့ဟိုဘက်ကိုလိုက်သွားတယ်ပေါ့ဒါပေမဲ့ तू ကဟိုဘက်နိုင်ငံမှာဒီရေရှည်နေဖို့အဆီစဉ်မရှိဘူးပေါ့မရှိလို့တဲ့ကြောင့်မို့ तू ကအရှင်ကငါဘဝကြီးရောမှာပဲပြန်မယ်ငါနေရတဲ့ပြန်မယ်ဆိုပြီးတော့ तू ကဟိုစခန်းကိုမဝင်နိုင်တာလို့ तू ကပြောတယ်ဗျဟုတ
်ကဲ့
ပြောပြီးတော့နောက်ပိုင်း तू အဲ့မှာနေတဲ့အခါမှာလည်း तू ကဒီအရင်ကအုတ်ချိန်မျိုးလုပ်ကြတဲ့ဟာပေါ်မှာကျူရီယာတူတော်မှာမလူထားတဲ့သဘောလေးပါလေးပြည်ပါတဲ့ချိန်မှာဒီကအဲ့ဟိုအနေနဲ့မပေါ်လာလိုက်တဲ့နေဆက်ကနေဒီပြန်ဝင်လာလို့ပြောပါလေ
။ဖက်ဒုက္ခသည်စကန်နေဝင်လို့မရဘူးလို့လည်းသိရပါလေ။အဲ့တော့အဲ့မှာသူ့ကိုလုံခြုံရေးရချိန်ချောက်တာတွေပါလေးရှိလို့လား
။သူပြောတာတွေကမှာတော့သူဒီမြန်မာပြည်ဝဲပြန်လာမဲ့သဘောရှိတာကြောင့်သူကစကန်နေပါလေမဝင်တော့ဘူးသူကပြောတယ်။ဒါနဲ့သူဒီကိုပြန်လာပြီးတဲ့အခါမှာဒီဘက်အာရဗိုင်းနေရာလည်းသူ့ကိုဒါကျေးဇူးလက်ခံပါလို့ now သူတို့ဒီ NBC ကပေါ့လေဒီနိုင်ငံသားပြည်စီတွေကပြားလို့ခံနေအပေါ်မှာတကယ်နိုင်ငံမှာရှိနေတဲ့သူတို့ချွာနေပြီးတော့မာသူဖုန်းနဲ့ဆန်းချင်းကြောက်တယ်ရှိရတယ
်သူတို့ကအခုဘမာထားထားလဲကိုမိုးစော်တို့တွေ့ရတာမောင်းတော်မျိုးပေါ်မှာတွေ့ရတာလား
တော့ကျတော့သူယူဟာပေါ့လေတောင်မြူယာမှာလူရှိဘူးသူကလောလောဆယ်မှာမောင်းတော်မျိုးမှာရှိရဲသူမျိုးစုရဲ့အိမ်မှာလာပြီးတော့မိသားစုအိမ်မှာပဲလာနေနေလို့ပြောပါတယ်
ဟုတ်ကဲ့
ပြောပြီးတော့ဒီနေ့ကျွန်တော်ပြည်တာကတော့ခရိုင်အုတ်ချုံရေမှုကြီးမှာပဲခရိုင်အုတ်ချုံမှုရောအစီအစဉ်နဲ့ကျွန်တော်တွေ့ပါတယ
်ပြောင်းဝင်လာတဲ့လူတွေကိုလက်ခံထားတဲ့ဒုက္ခသည်စခန်းတွေကိုဘာကြောင့်မဝင်တာလဲ
အခုကဒီလာတဲ့ပုံစံကလည်းနိုင်ငံအစိုးရအကျဉ်းသဘောတူညီကြည့်ချက်လွှတ်တောင်းတဲ့ပုံစံနဲ့လာတာလည်းမဟုတ်ဘူးဒီလိုမျိုးတတိပို့ပြီးတော့မှပြန်လာတယ်ဒါပေမဲ့ဒီဘက်ကတော့ process time နဲ့သူစီစီတယ်ဒီစီကမအဒီစီတက်တွေပါလေအဲ့တော့ကအင်ဝါဒီမြစ်ကြီးကြီးနဲ့ဖြစ်ပြီးတော့
ဟုတ်ကဲ့
ဆိုတော့အဲ့ဒီကြောင့်မသိဘူးအဲ့ဒီကစခန်းနဲ့ပါဒီမုံနေနေဒီမှာပဲဒီသားစုနဲ့ပဲနေတယ်အတူရှိနေရှိနေနေဆိုတဲ့မျိုးပဲပြောပါလိမ့်ဗျ
ခုဘက်မှာရှိတဲ့ဒုက္ခသည်တွေနဲ့လည်းတွေ့ခဲ့မှာပဲအဲ့တော့ဒုက္ခသည်တွေကမြမဆွေးကပြန်ခေါ်ပြီးမဲ့မာကြောက်မလာနိုင်ဘူးလို့ပြောပါလေခင်ဗျ
ဒီဟောပေါ့ပေါ်လာလိုက်မှာပဲသူနေတယ်အဲ့မှာလည်းလူ4-5000လောက်ရှိရလို့သူပြောတယ်အများအဖြစ်ကတော့ဒီ NBC ကအဲ့ဒီတော့ကြာတော့ MC ကတ်ကိုသွားတော့လက်ခံလိုက်တယ်ဆိုလို့ရှိရင်အဲ့ဒီဟာအကြာကြာဖြစ်သွားပြီးတော့အခြေအနေပြန်မောင်းထုတ်နိုင်တယ်ဆိုရင်နေသားမျိုးလို့လက်ခံကြတဲ့ပုံစံကတချို့ဒီဒုက္ခတွေဆိုရင်များအဲ့ဒီဟာကိုနားမလည်ဘူးကြောင်းမျိုးပြန်လာနိုင်တဲ့အနေထားလို့ဆိုတော့ပြောပါလိမ့်ကွာ
ဒါကတော့မြန်မာပြည်အခြေစိုက် VOE သတင်းတော့ကိုမိုးစော်ကိုတားညင်ဆက်သွယ်ပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုနောက်ထပ်သတင်းတစ်ပုဒ်ကတော့အင်္ဂလန်နိုင်ငံကလီယူနိုက်တက်ဘောလုံးအသင်းဟာနောက်လာတဲ့မှာမြန်မာနိုင်ငံကိုသွားပြီးတော့မြန်မာလက်ရွေးစင်အသင်းနဲ့အထူးခြေစမ်းပွဲကစားဖို့ရှိနေပါတယ်ဒီခီးစဉ်ဟာလူခွင့်ရချိုးဖောက်မှုတွေရှိနေတဲ့နိုင်ငံကိုသွားမဲ့ခီးစဉ်ဖြစ်နေလို့ကန့်ကွက်ဝေဖန်မှုတွေလည်းရှိနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးပြောပြပေးပါလိမ့်မယ်ခင်ဗျာ
အခုလာမယ့်မေလ9ရက်နဲ့17ရက်နေ့တွေမှာမြန်မာနိုင်ငံက MNL All-Star အသင်းမြန်မာလက်ရွေးစင်အသင်းတို့နဲ့အင်္ဂလန်ကလာတဲ့ League United ဘောလုံးအသင်းတို့ချစ်ကြည်အနေနဲ့အထူးခြေစမ်းပွဲတွေကိုကစားသွားဖို့စီစဉ်ထားတဲ့အကြောင်း League United အသင်းကမနေ့တုန်းကပဲကြေညာခဲ့ပါတယ
် Yangon and Mandalay where Leeds will be playing they're playing an all-star team and the Myanmar national team as well
Yangon နဲ့ Mandalay မြို့တွေမှာ League အသင်းကမြန်မာလက်ရွေးစင်အသင်းအနေနဲ့ကစားသွားကြဖို့ရှိပြီးတော့ဒီနေရာတွေကကျွန်တော်တို့အသင်းအတွက်လုံခြုံစိတ်ချတဲ့နေရာတွေဖြစ်ပါတယ်မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းမှုတွေရှိနေတဲ့ဆိုတော့ဆွဆွဲပြောဆိုမှုတွေထွက်နေတာတနည်းလောက်ရှိနေပါပြီဒီလိုဖြစ်ရတဲ့ရှိနေတဲ့နေရာကိုမသွားဖို့လဲဗြိတိန်ဆိုရကအကြံပေးချက်ထုတ်ထားတာရှိပါတယ်ကျွန်တော်တို့ကလည်းအဲ့ဒီနေရာတွေကိုသွားမှာမဟုတ်ပါဘူးလို့ League United အသင်းရဲ့ပြန်ကြားရေးအဖွဲ့ဝင်ဂျိုးမီဝစ်ကနေပြီးတော့ပြောသွားခဲ့တာပါရ ရန်ကုန်မြို့တူနာအားကစားကွင်းမှာမေလ9ရက်နေ့ကျလို့ရှိရင် League United နဲ့ MNL All Star တို့ကစားကြမှာဖြစ်ပြီးမေလ17ရက်နေ့ကျရင်တော့မန္တလေးမြို့ကမန္တလာသီရိအားကစားကွင်းမှာမြမလက်ရွေးစင်အသင်းနဲ့ကစားကြဖို့ရှိပါတယ်ဒီစီဇန်ကိုဖြစ်မြောက်ရေးအေယာဝတီဘဏ်ကနေပြီးတော့ကမကထပြုလုပ်ခဲ့တာပါ။ဒါကြောင့်အခုလိုစီဇန်ရသတဲ့ဆိုတာနဲ့ပတ်သက်ပြီးအေယာဝတီဘဏ်ရဲ့အုပ်ချုပ်မှုဒါရိုက်တာဦးမြင့်စောကရန်ကုန်မှာမနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။အဝင်ကမှရှိတဲ့နိုင်ငံတွေကအဲဒီနိုင်ငံကရှိတဲ့ option နဲ့ club တွေခေါ်ပြီးတော့ကစားနေတာတွေတွေ့ရတယ်ကြားတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံမှာအဲ့လိုခေါ်ပြီးတော့ကစားလို့တော့မရဘူးလားမြန်မာနိုင်ငံမှာရှိတဲ့ကျွန်တော်နိုင်ငံကိုစားပြုဘလုံးသိနေတဲ့ကစားရင်ရောဘာဖြစ်မလဲပေါ့နော်ဆိုတော့အဲ့ဒါလေးစဉ်းစားပြီးတော့ကြောက်မလားဆိုရင်ပြောနေမှာပဲကျွန်တော်ဒီအပြစ် United နဲ့ကျွန်တော်တို့စကားဆက်ပြီးပါလေဒီ United နဲ့နေရတယ်ဒါနဲ့ပတ်သက်လို့ဆိုတော့ဟိုစီစဉ်နေဆိုရင်တော့အချိန်ကာလအတူတင်းမှာပေါ့ဒီစီစဉ်လို့ရပါတယ်သူတို့ကလည်းသူတို့အားရခြင်းရှိတော့ဒီအားရခြင်းပါတယ်ဘေးလောက်မှာလည်းကျွန်တော်တို့ဒုတိယဘက်မတိုင်ခင်မှာစီစဉ်လို့ရရင်တော့ဆောင်ရွက်နိုင်ပါတယ်ဆိုတဲ့အတွက်ကျွန်တော်တို့ကအဲ့ဒီစာရီကိုကျွန်တော်တို့လွှတ်ပြခြင်းဖြစ်ပါတယ
်အာဆီယံဒေသအတွင်းမှာဒီနေ့တွင်းချင်းပတ်ဖို့ရှိတဲ့နိုင်ငံတကာဘောလုံးပွဲစဉ်တွေမှာမြမလက်ရွေးစဉ်ဘောလုံးအသင်းအနိုင်ရအောင်ရည်ရွယ်ပြီးတော့အခုလိုနိုင်ငံတကာအသင်းတွေနဲ့တွဲပြီးတော့ကစားတဲ့အခွင့်အလမ်းတွေကိုဖန်တီးတဲ့အကြောင်းမြမဘောလုံးအဖွဲ့ချုပ်ရဲ့ထွေထွေတွင်းရင်မှုဥကိုကိုတိန်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အင်္ဂလန်က League United အသင်းမြန်မာပြည်ကိုသွားပြီးတော့ကစားမဲ့ကိစ္စနဲ့ပတ်သက်လို့ British နိုင်ငံကသတင်းမီဒီယာတွေမှာဝေဖန်မှုတွေရှိနေတဲ့အကြောင်း League အသင်းရဲ့ပြန်ကြားရေးအဖွဲ့ဝင်တဦးဖြစ်တဲ့ Baron Cross ကရှင်းပြပါတယ
်မေးမြန်းမှုတွေကတော်တော်များများထွက်ပေါ်နေတာပါဘာကြောင့် League အသင်းကဒီလိုတော့ရသလဲဟိုကနိုင်ငံရေးအခြေအနေတွေကဒီလောက်နာမည်ကြီးနေတဲ့ကြားက British နိုင်ငံရဲ့အဓိကဘောလုံးအသင်းတစ်ခုမြန်မာပြည်ကိုသွားမယ်ဆိုတာဟာမြန်မာပြည်တွေကိုခီးစက်တွေပိုးပြီးတော့တွားစီလိမ့်မယ်မြန်မာပြည်အတွက်ဝင်ငွေပိုကောင်းစေလိမ့်မယ်စသဖြင့်ပြောဆိုမှုတွေရှိနေတာပါကျွန်တော်တို့ကနိုင်ငံရေးပါတီမဟုတ်ပါဘူးအခုခီးစဉ်ကလည်းနိုင်ငံရေးခီးစဉ်တစ်ခုမဟုတ်ပါဘူးကျွန်တော်တို့ကဟိုမှာခြေစမ်းပွဲတွေကံမှာပါတင်နန်းတွေပေးမှာပ
ါအခုခီးစဉ်ကိုစီစဉ်တဲ့အေယာဝတီဘန်ဆိုတာဟာစီးပွားရေးလုပ်ငန်းရှင်ဦးစောစောပိုင်တာပါမြန်မာစစ်ဆိုးရလက်ထက်တုန်းကစစ်ဘိုလ်ချုပ်တွေနဲ့နှိစပ်ပတ်သက်ခဲ့သူဖြစ်လို့အမေရိကန်ပြည်ထောင်စုကအမြင်မဲစီးရင်တွန်းခံခဲ့ရသူလည်းဖြစ်ပါတယ်အခုတော့သူကဒေါအောင်ဆန်းစုကြည်နဲ့နှိစပ်နေသူတူဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့တဲ့သူတွေပြန်လာတဲ့အခါမှာနေထိုင်နိုင်ရေးဆောက်လုပ်မှုတွေအတွက်မြန်မာအစိုးရကိုအလူငွေတွေအများဆုံးပေးတဲ့ထဲမှာဦးစောစောကတူအပါဝင်ဖြစ်ပါတယ် League United အသင်းရဲ့ပိုင်ရှင်အင်ဒရီယာရော်ဒရီဇာနီကလည်းအရှိတောင်အာရှမှာရှိတဲ့အာဂါဇာဆိုင်ရာသတင်းမီဒီယာလုပ်ငန်းတွေမှာယင်းနှိမ့်မြှုပ်နှံမှုတွေလှုပ်ထားတဲ့သူပါ League အသင်းရဲ့ညွန်ကြားရေးမှူး Angus Kenner ကလည်းမြန်မာနိုင်ငံဟာရှစ်တောင်အရှမှာအမြန်ဆုံးကြီးထွားလာနေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပြီးဘောလုံးအကစားကိုလည်းအထူးခုံမင်းတဲ့အတွက်ဒီနိုင်ငံကဘောလုံးလောကသားတွေရဲ့တိုးတက်လို့မှုတွေကို League United အသင်းအနေနဲ့လိုလိုလားလားအားပေးနိုင်မှာဖြစ်တဲ့အကြောင်းအခုခီးစဉ်ကြောင့် League အသင်းဟာပြည်သက်အသစ်တွေနဲ့တွဲဆောင်နိုင်မှာဖြစ်ပြီးလာမယ့်နှစ်တွေအတွင်း Premier League ဘောလုံးပွဲစဉ်တွေမှာ League United ကကစားတဲ့အခါမြန်မာပြည်သက်တွေရဲ့အားပေးမှုတွေရလာနိုင်မှုလဲမျှော်လင့်ရတယ်လို့ဆိုပါတယ်ဗြိတိန်ခြေဆိုင် Amnesty Internationalနိုင်ငံကလူငယ်ချမ်းသာ권အဖွဲ့ရဲ့ညွန်ကြားရေးမှူး Kate Allen ကတော့ League United အသင်းမြန်မာပြည်ကိုသွားမဲ့ကိစ္စဟာမသင့်တော်တဲ့ကိစ္စဖြစ်ပြီးသူတို့ရဲ့မြန်မာပြည်ခီးစဉ်တွင်ရိုဟင်ဂျာမွတ်စလင်တွေကိုအကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုဖို့ဒီအသင်းမှာတာဝန်ရှိတယ်လို့ကြေညာချက်ထုတ်ထားပါတယ် League United အသင်းရဲ့မြန်မာပြည်မှာကစားမဲ့ပွဲစဉ်တွေအတွက်ကွင်းဝင်ကြေးတွေကိုတော့ကျပ်ငွေ4,000 3,000 နဲ့ 2,000 သတ်မှတ်ထားပါတယ် League United အသင်းဟာမေလ9ရက်နေ့ကျလို့ရှိရင်မန်ချက်စတာမြို့ကနေပြီးတော့ရန်ကုန်ကိုထွက်ခွာလာတော့မှာပါ
ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့အိန္ဒိယအိန္ဒိယနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုဆက်ချင်ပါတယ်အိန္ဒိယနိုင်ငံမှာအသက်72နှစ်အောက်ကလေးတွေကိုအတ္တမပြုကျင့်သူတွေအပေါ်တည်တံပေးဖို့အပြင်အသက်အရွယ်လိုက်မိန်းကလေးတွေပေါ်အတ္တမပြုကျင့်သူတွေကိုထောင်ဒဏ်နှိရှေတွေချမှတ်ဖို့အစိုးရကသဘောတူလိုက်ပြီးဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကိုဥပဒေဖြစ်လာရေးအတွက်လွှတ်တော်ရဲ့အဆိုပြုချက်ရရှိဖို့လည်းလိုအပ်ပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့အမြင်မျိုးမျိုးလဲထွက်ပေါ်နေပါတယ် New Delhi မြို့တော်ကနေ VOE သတင်းတောက်အင်ဒီယားနာပတ်စရီချာတရင်ပြပူထားတာကိုဒေါ်လာလာတန်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဧပြီလ27ရက်နေ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒါမိုဒီကမကထပြုကျင်းပခဲ့တဲ့အထူးဝန်ကြီးဆွေးနွေးပွဲမှာအသက်72နှစ်အောက်ကလေးငယ်တွေကိုအတ္တမပြုကျင့်သူတွေအပေါ်တည်တံပေးနိုင်ရေးအတွက်နိုင်ငံရဲ့ဥပဒေပြင်ဆင်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်အဲ့ဒီဆုံးဖြတ်ချက်အရအသက်16နှစ်အောက်ကလေးတွေကိုအတ္တမပြုကျင့်သူတွေအပေါ်ချမှတ်တဲ့အနည်းဆုံးထောင်ဒဏ်10နှစ်ကို20ထိတိုးခဲ့သလို16နှစ်အထက်အမျိုးသမီးတွေကိုအတ္တမပြုကျင့်သူတွေအပေါ်ထောင်ဒဏ်9နှစ်ကနေ10နှစ်အထိတိုးချမှတ်ဖို့ပါဝင်ပါတယ်ဒီဆုံးဖြတ်ချက်ဟာဥပဒေဖြစ်လာရေးအတွက်လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တဲ့အတွက်ကြောင့်လေ ီတော်တွင်ပြည်မှုကျူးလွန်ကြောင်းဆွဆွဲခြင်းခံရသူတွေကိုခု6လအတွင်းအရေးပေါ်အမိတ်ရရုံးတင်စစ်ဆေးခွင့်ပြုထားတာဖြစ်ပါတယ်ခုလိုမိုဒီအစိုးရရဲ့ဆုံးဖြတ်ချက်ဟာမှန်ကန်တဲ့ခြေလှမ်းတရားဖြစ်တယ်လို့ဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်ရှစ်လသားရွယ်ကလေးငယ်ကိုအမျိုးသားတွေအုပ်စုလိုက်အတ္တမပြုခြင်းကဲမှုအတွေ့တည်ရန်ချမှတ်ဖို့နိုင်ငံတော်တရားရုံးချုပ်ထံဒီနှစ်စောစောပိုင်းကရှောက်ထားခဲ့သူညူဒေလီအခြေစိုက်ရှေ့နေအလောက်အလုတ်ရှရီဗာစတာကဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောခဲ့ပါတယ
် extremely extremely welcome decision
ဒီဆုံးဖြတ်ချက်ကိုသိပြီးတော့ကြိုးစားပါတယ်တည်ရန်ချမှတ်ခံရမယ်လို့အရမပြုခြင်းတဲ့သူတွေကသိထားရင်အပြစ်ကျူးလွန်ဖို့တွန်းဆုတ်ကြမှာဖြစ်ပါတယ
်လင်ပိုင်းဆိုင်ရာစော်ကားခံရတဲ့ကလင်းငယ်တို့အရေးနှစ်20ကြာရှိရှိဆောင်ရွက်ခဲ့တဲ့စေနာဝန်ထမ်းရာဟီဖောင်ဒေးရှင်းကအနုညာဂုပ္တာကတော့အိန္ဒိယမှာအတ္တမပြုကျင့်သူတွေနဲ့အတ္တမပြုကျင့်ခံရသူတွေဟာဆွေမျိုးရင်းချတော်ဆတ်ကြသူတွေရင်းနှီးကြသူတွေဖြစ်တဲ့အတွက်ကြောင့်လေတိုင်ကြရင်တည်တံ့ချခံရမှာဆိုးတဲ့အတွက်ကြောင့်နှုတ်ဆက်နေကြတာတွေ့ရတယ်လို့ထောက်ပြခဲ့ပါတယ်
will actually silence this issue and put it up push it underground
even much more အတန်တိတ်သွားစေနိုင်ပါလေအထမပြုကျင့်ခံကြရသူတွေဟာကျူးလွန်သူတွေဟာသူတို့နဲ့ခင်မင်ရင်းနှီးကြသူတွေဖြစ်ရင်တည်ရန်အပေးခံကြရမယ်ဖြစ်ကိုမရောက်စေလို့ကြပါဘူးကလေးငယ်တွေအတွက်တိတ်ကိုစိတ်ဆင်းရဲစရာဖြစ်စေမှာပါဒါကြောင့်လူတွေကအမှုတိုင်ကြားကြမှာလည်းမဟုတ်ပါဘူ
းဒါပေမဲ့အမျိုးသမီးလှူရှားသူတွေကတော့2012ခုကညူဒေလီမှာ23နှစ်အရွယ်တက္ကသိုလ်ကျောင်းသူတူကိုအတ္တမပြုကျင့်ခဲ့တဲ့အမျိုးသား၄ဦးတည်ထောင်ချမှတ်ခြင်းခံခဲ့ရပြီမဲ့လို့လေအတ္တမပြုကျင့်မှုတိုင်ကြားမှုတွေဟာ60ရာခိုင်နှုန်းတိုးလာတဲ့အတွက်ကြောင့်တည်ထောင်ဟာတိုင်ကြားမှုအတွက်အဟန့်တမဖြစ်စေဘူးလို့ထောက်ပြခဲ့ပါတယ်ဥပဒေပညာရှင်တွေကတော့အိန္ဒိယနိုင်ငံရဲ့တရားရေးစနစ်ပြဿနာဖြေရှင်းရေးဟာရဲနဲ့တရားရုံးတွေမှအဓိကတာဝန်ရှိတယ်လို့ထောက်ပြကြပါတယ်လူခွေလှူရှားသူဗရန်ဒါဂရူဘာက
If you have no conviction I cannot fathom who are we handing out sentences
ဒီမူတင်ရှားမတွေ့ဘူးဆိုရင်တည်တံ့ချမှတ်တာကဘလို့အကျိုးရှိမှာလဲအိန္ဒိယတရားရေးစနစ်ကတိတ်ကိုယိုယွင်းနေတဲ့အတွက်ပြစ်ဒဏ်ချမှတ်ခံရတာတွေနေပါနေပါတယ်အမှုတိုင်ချက်ဖွင့်တာကတိတ်ကိုခက်ခဲတဲ့အပြင်နောက်ပိုင်းအမှုစုံစမ်းရမှာလဲတိတ်ကိုပေါ်ဆပြီးပဲလိုက်မှုတွေရှိတာတွေ့ရတယ်လို့သူကထောက်ပြသွားပါတယ်။အိန္ဒိယမှာမကြာသေးမီကလူတို့ကိုဒေါသထွက်စေခဲ့တဲ့အတ္တမပြုချင်မှု200ဖြစ်ခဲ့ပါတယ်။ဇန်နဝါရီလကအိန္ဒိယပိုင်းကက်ရှမီးပြည်နယ်ကတ်တူဝါဒေသမှာအသက်10နှစ်အရွယ်မွတ်စလင်အမျိုးသမီးဆာဖီယာဘာနိုကိုဟိန္ဒူအမျိုးသားတစုကအုပ်စုဖွဲ့အတ္တမပြုချင်ပြီးတတ်ဖြတ်ခဲ့တဲ့အမှုဖြစ်ပွားခဲ့တယ်လို့ပြီးခဲ့တဲ့ဇွန်လကလည်းဥတ္တရပရဒေ့ရှ်ပြည်နယ်မှာအသက်16နှစ်အရွယ်မြို့သမီးငယ်တူဟာ BJP ခေါ်အာနာယဗရာတီယာဂျာနတာပါတီအဖွဲ့ဝင်တူရဲ့အတ္တမပြုကျင့်မှုကိုခံခဲ့ရတာဖြစ်ပါတယ်။ဘာနိုအမှုမှာတော့ဒေသခံရဲတူကလက်ငွေဒေါ်လာ5000နီးပါးစားခဲ့ပြီးတက်တဲ့အထောက်ထားကိုဖျက်ဆီးခဲ့တယ်လို့ဥတာပရဒက်ရှ်ပြည်နယ်မှာတော့အာနာယ BJP ပါတီအဖွဲ့ဝင်ကအသက်16နှစ်အရွယ်မင်းကလေးငယ်ကိုအတ္တမပြုကျင့်ခဲ့တဲ့အတွက်တိုင်ကြားတဲ့အမှုကိုမင်းကလေးငယ်ကမယုံသိမ်းပေးတဲ့အတွက်ကြောင့်သူ့ဖခင်ဟာရိုက်တက်ချင်းခံခဲ့ရတာဖြစ်ပါတယ်။ဒီအမှုဟာနိုင်ငံထွန်းဒေါသထွက်စေခဲ့တဲ့အတွက်ကြောင့်လေ BJP ပါတီအဖွဲ့ဝင်တွေနဲ့အဖမ်းခံခဲ့ရပြီးအရေးပေါ်စီမံချက်အရရုံးတင်စစ်ဆေးခြင်းခံနေရတာလည်းဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 29 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOE American တန်က2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းဒိုမီတာ22 40 51တို့ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေတယ်လို့ VOE ရဲ့ Facebook စာမျက်နှာနဲ့ VOE မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီဖတ်ယူနိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
တိုင်းပြည်တွေမှာလူ့အဖွဲ့အစည်းတည်ရမှာတော့အမှန်တိုင်းကိုရက်တည်တဲ့လူတွေအတွက်ကူညီပေးဖို့လိုတာပေါ့ဒါပေမဲ့ဗမာပြည်ရဲ့ရှိနေတဲ့တရားဥပဒေ
တရားရည်လိုင်းစုနေကန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်ထုတ်တင်ပြထားတဲ့အစီအစဉ်နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းအရာတွေကိုကောက်နှုတ်ပြီးတော့ဥကြောစံသားနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
အာဆီယံထိပ်သီးမှာမြန်မာအရေးတောင်တရုတ်ပင်လယ်အရေးတွေကိုအလေးထားကြမှာဖြစ်ပေမဲ့ဘာမှမမျှော်လင့်နိုင်ဘူးဆိုရဲခေါင်းစဉ်နဲ့Raju Gopala Krishnan နဲ့ Jack Kim တို့ရေးသားထားတဲ့ဆောင်းပါးကို writers.com မှာဖတ်ရပါတယ်။နှစ်ပေါင်း50ကျော်သက်တမ်းရှိလာခဲ့ပြီဖြစ်တဲ့ ASEAN အဖွဲ့ကြီးဟာဒေတာရင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုခက်ခက်ခဲခဲရင်ဆိုင်နေရဆဲဖြစ်ပါတယ်။ဒါကဘာကြောင့်လဲဆိုတော့ consensus လို့ခေါ်တဲ့အလုံးသဘောတူညီမှုရရှိရမယ်ဆိုတာနဲ့ဖွဲ့ဝင်နိုင်ငံတစ်ခုခုရဲ့ပြည်တွင်းရေးပြဿနာလို့ယူဆရင်ဝင်မဆွဲဘူးဆိုတဲ့အချက်တွေကြောင့်ပဲဖြစ်ပါတယ်။လက်ရှိ TVCU ပဲအင်းရှင်စင်ကာပူနိုင်ငံကြီးဝန်ကြီးကမတူကွဲပြားတဲ့အဖွဲ့ဝင်တွေနဲ့စူးစိထားတဲ့အဖွဲ့အဖွဲ့ဖြစ်တဲ့အတွက် consensus ရရှိဖို့လိုအပ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအာဆီယံဟာဆုံးဖြတ်ချက်ချနိုင်ခဲ့ပြီးတဲ့ကိစ္စတွေကိုတော့ထိထိရောက်ရောက်လုပ်ဆောင်နိုင်ပါတယ်လို့ပြောပါတယ်။အာဆီယံကိုစတင်ထူထောင်ကြတဲ့နိုင်ငံ၅နိုင်ငံတောင်မှပြဿနာကိုစုမြင်တဲ့နေရာမှာကိုယ်စီတော်ကကိုယ်စီပဲရှုမြင်ကြပါတယ်လို့စင်ကာပူမှာထုတ်တဲ့ The Straits Times သတင်းစာကပြီးခဲ့တဲ့အပတ်မှာဆောင်းပါးတစ်စောင်ရေးသားခဲ့ပါသေးတယ်။ဖိလစ်ပိုင်နိုင်ငံဟာဆိုရင်ဘာပဲလှုပ်လှုပ်တရားဥပဒေကိုအခြေခံဖို့ပဲတောင်းဆိုနေပြီးစင်ကာပူကတော့ဘာပဲလှုပ်လှုပ်သူတို့အတွက်ဘာပါစလဲဆိုတာပဲအမြဲတမ်းကြည့်တတ်ပါတယ်။မလေးရှားကတော့အရာရာကိုသူတို့အစိုးရကိုပြန်ပြီးညှို့နေရပြီးထိုင်းနိုင်ငံကတော့ဘယ်ကိစ္စကိုမဆိုကော်မတီဖွဲ့ပြီးလှုပ်ချင်နေတဲ့နိုင်ငံဖြစ်ပါတယ်တဲ့။အဲအင်ဒိုနီးရှားကတော့အရာရာတိုင်းဟာပြင်စတိလျလို့ခေါ်တဲ့ဘက်မလိုက်မူငါးချက်နဲ့ကန့်ညီစေချင်တယ်လို့အဲဒီဆောင်မားရေးသားခဲ့ပါတယ်။အခုမြန်မာနိုင်ငံအနောက်ဖက်ရခိုင်ပြည်နယ်မှာဖြစ်နေတဲ့ရိုဟင်ဂျာပြဿနာကိုဆိုရင် genocide ဖြစ်နိုင်တယ်လို့တော့မှကုလသမဂ္ဂအထောက်အထားတွေတွေးထားတယ်လို့ပြောနေပါဗျ။စင်ကာပူနိုင်ငံရဲ့ဝန်ကြီးကတော့ဒီရခိုင်ပြဿနာ human tragedy လူသားတို့အတွက်ဝန်내ဝယ်ကိစ္စတရားဖြစ်တယ်။အာဆီယံအနေနဲ့အကြမ်းဖက်မှုတွေရဆိုင်သွားရေးအကူအညီပေးဖို့အလေးထားပါတယ်တဲ့။ဒါပေမဲ့လည်းနိုင်ငံရေးအရတာဝန်ယူတာဝန်ခံဖို့ပြဿနာကိုအဖြေရှာဖို့ကတော့မြန်မာအစိုးရရဲ့ကိစ္စသာဖြစ်တယ်လို့ဆိုတဲ့အကြောင်းကြေသာထားပါခင်ဗျာ
ဆက်လက်တင်ပြပေးချင်တာကတော့ How China Gets What It Wants in Myanmar မြန်မာနိုင်ငံကလိုချင်တာရအောင်တရုတ်ဘယ်လိုလုပ်တယ်လဲဆိုပြီးတော့ Asia Times Online မှာဗတ်တစ်လနာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာအစိုးရကလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့နောက်တစ်ချိန်ညဉ့်ညံရေးဆွေးနွေးပွဲစတင်မှုပြင်ဆင်နေချိန်မှာအလုံးကတရုတ်နိုင်ငံကိုအာရုံစိုက်နေကြပါတယ်မြန်မာညဉ့်ညံရေးလုပ်ငန်းစဉ်ထဲမှာပါဝင်ခဲ့တဲ့အနောက်နိုင်ငံတွေရဲ့အခန့်ကဏ္ဍဘေးရောက်နေပြီးအစိုးရအပေါ်မှာရောလက်နက်ကင်အဖွဲ့တွေအပေါ်မှာပါဩဇာရှိတဲ့တရုတ်နိုင်ငံတစ်ခုတည်းသာကြံရှိနေပါတော့တယ်။တရုတ်နိုင်ငံနဲ့အနောက်နိုင်ငံတွေရဲ့ကွာခြားချက်ကတော့ညီညာရေးဆိုတာတဲ့သူ့နိုင်ငံရဲ့မဟာဗျူဟာအရမြန်မာနိုင်ငံမှာဆယ်စုနှစ်တည်းနဲ့ချီးပြီးတော့ဖြစ်ပွားနေတဲ့ပြည်တွင်းစစ်မှာပါဝင်တဲ့အဖွဲ့တွေနဲ့ထိတွေ့ဆက်ဆံမှုတွေရှိနေကြတာဖြစ်ပါတယ်။တရုတ်ကမြန်မာပြည်ပေါ်မှာထားတဲ့မူဝါဒရဲ့အန်တီမရည်မှန်းချက်ကတော့ကြောက်ဖြူရေနဲ့စိတ်ကန်းကိုအသုံးပြုခွင့်ရရှိဖို့နိုင်ငံကိုဖျက်ပြီးတော့တွယ်တန်းထားတဲ့ရေနံနဲ့တန်းဝေပိုက်လိုင်းကိုကာကွယ်ဖို့နဲ့တရုတ်နိုင်ငံရဲ့အနောက်တောင်ပိုင်းကုန်းတွင်းပိတ်ပြည်နယ်တွေအတွက်မြန်မာနိုင်ငံကိုဖျက်ပြီးတော့အိန္ဒိယသမုဒ္ဒရာနဲ့ဆက်သွယ်တဲ့လမ်းကြောင်းကိုဆက်လက်ပွင့်နေစေဖို့အစရှိတာတွေပဲဖြစ်ပါတယ်။2011ခုနှစ်မှာအဲ့ဒီချိန်တုန်းကသမ္မတဖြစ်တဲ့ဦးသိန်းစိန်ကလူကြိုက်များစေဖို့အတွက်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံဆဲရေအားလျှပ်စစ်ထုတ်လုပ်ရေးစီမံကိန်းကိုဆိုင်းငံ့လိုက်တဲ့အကြောင်းကြေညာလိုက်ချိန်မှာတရုတ်အကြီးအကျယ်တုန်လှုပ်သွားခဲ့ရပါတယ်။ဒါကဘာကိုပြလိုက်တဲ့လေဆိုရင်တရုတ်နိုင်ငံအပေါ်မိခိုမှုကိုမြန်မာကလျှော့ချလိုက်ပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပိုအကောက်အောင်လုပ်လိုက်တာပါ။နောက်ပိုင်းမှာအမေရိကန်နဲ့ဆက်ဆံရေးတွေပိုကောင်းလာခဲ့ပါတယ်။2015ခုနှစ်မှာဒေါ်အောင်ဆန်းစုကြည်နဲ့သူမရဲ့ NLD ပါတီအနိုင်ရလာတော့အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကပိုးပြီးတော့ကောင်းလာပါတယ်။တရုတ်သူတေသနဂျာနယ်ရီမှာလည်းမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒဟာမှားယွင်းမှုရှိတဲ့အကြောင်းထောက်ပြရေးသားကြတာတွေရှိပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်လူခွင့်ရေးဖိနှိပ်မှုတွေပြုတ်ချိန်မှာတော့အနောက်နိုင်ငံတွေနဲ့မြန်မာဆက်ဆံရေးဟာအခြေအနေမကောင်းဖြစ်လာပါတယ်။မ
မြန်မာနိုင်ငံကိုနိုင်ငံတကာကဝိုင်းပြီးတော့ဆန့်ကျင်လာပြီးအထီးကျန်လာချိန်မှာလက်မြင်နဲ့တရုတ်နိုင်ငံကမြစ်ဆုံစီမံကိန်းလေဗရောင်းတပ်ထုစီမံကိန်းတွေကိုပြန်ပြီးတော့တရီပေးနေရင်းနဲ့တရုတ်ပြည်တောင်ပိုင်းကနေကြောက်ဖြူရေနဲ့စိတ်ကန်းအထိမြန်နှုံးမြင့်မီထာလန်ဖောက်လို့ဖို့မြန်မာအစိုးရကိုဖိအားပေးပါတယ်။တစ်ဖက်ကလည်းဝါလူလက်နက်ကင်အဖွဲ့ကိုလက်နက်ထောက်ပံ့နေသလိုငြင်းညာရေးအကျိုးဆောင်လည်းလုပ်ပါတယ်။တရုတ်ဟာမြန်မာပြည်ကရေရှည်အတွက်မျှော်မှန်းထားတာတွေအားလုံးမရသေးပါဘူး။ဒီတော့လူမျိုးစုတွေနဲ့ဖြစ်နေတဲ့စစ်ပွဲတွေမြန်မြန်အဆုံးသတ်သွားမှာကိုမမြင်တွေ့လို့သေးပါဘူး။ဒါကြောင့်မေလမှာကျင်းပမဲ့ညဉ့်ညာရေးဆွေးနွေးပွဲဟာလည်းဘာမှရေရေရရအဖြစ်မထွက်တဲ့ဆွေးနွေးပွဲဖြစ်တာမြင်တွေ့ရဖို့များပါတယ်။စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ VOM ဘူရူနီမနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြတာပါ။အခုဆက်ပြီးတော့နားဆင်ရမှာတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ကားစာအစီအစဉ်မှာအမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါ။ဒီနေ့ပြတင်ပြမယ့် EDM အတုံးကတော့
Pull a fast one
ဖြစ်ပါလေ။စာလုံးပေါင်းက PULL Pull ကဆွဲတာ A တခု FAST FAST ကလှင်တာမြန်တာ WONE 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ EDM ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ FAST 1လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် To pull a fast one EDM အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကို champagne ရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စား wine 6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian တုံးနှုတ် English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါတော့မယ်ကိုဇော်ဝင်းလှိုင်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အခုတော့အင်္ဂါနေ့ညတိုင်းနာဆင်နေကြဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်လာပါပြီကမကထာပြုဆွေးနွေးမယ်ကိုဇော်ဝင်းလှိုင်နဲ့အတူအစီအစဉ်ထုတ်လုပ်သူကိုအောင်အောင်တို့ရဲ့ဓာတ်ရိုက်လေလံကိုစလိုက်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျ VOA တိုင်းရဲ့လေလိုင်းအစီအစဉ်ကနေကြိုဆိုပါရစေလေလိုင်းမော်ကိုကျွန်တော်တို့ဒီအဓိကပင်တိုင်းဆွေးနွေးပေးကြမယ့်ပုံကိုယ်တွေရောက်နေကြပြီလို့ကျွန်တော်သိရပါတယ်ဦးမင်းလွင်ဦးရှိပါလားခင်ဗျာပထမဆုံးဒီပင်တိုင်းဆွေးနွေးမယ့်ပုံကိုယ်နှုတ်ကိုကျွန်တော်မေးချင်တာကဒီဟိုအတူကျုံပေါ့နော်ဒီမြန်မာနိုင်ငံမှာဒီအခုကျွန်တော်တို့ပြောတဲ့ဒီအစိုးရတပ်တွေအဖြစ်ထွက်ဆိုမဲ့သူတွေကိုအကာအကွယ်ပေးတဲ့ဥပဒေမရှိသေးဘူးလို့သိရတဲ့အခါကျတော့ဒီဥပဒေဟာရှိသင့်မရှိသင့်ဆိုတာလေးကိုဦးမင်းလွင်ဦးကအရင်စပြီးတော့အကြံဉာဏ်လေးပြပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်မကန်တဲ့တရားစီရင်ရေးစနစ်ကိုအထောက်အကူပြုဖို့အတွက်စက်တီထွက်ဆုံးမဲ့သူရဲ့အဲ့အန္တရာယ်ကိုချင်းချောက်လာမယ်ဆိုလို့ရှိရင်တော့ကာကွယ်ပေးဖို့လိုအပ်လာတာဖြစ်တယ်။ဒါကြောင့်လည်းကျွန်တော်တို့ကဒီနိုင်ငံများမှာစဉ်သုံးနေကြတဲ့စက်တီတွေကိုအကာအကွယ်ပေးရေးအစီအစဉ်အနေနဲ့ဥပဒေပြဋ္ဌာန်းပြီးတော့စီမံဆောင်ရွက်တင်တယ်။ဒါမှလည်းမှုရင်းတော်တော်များများကိုကောက်ထုတ်ရေးယူနိုင်မယ်လို့ကျွန်တော်တို့ကြံပေးရခြင်းဖြစ်ပါတယ်။
ဟုတ်ကဲ့ဥရပဆောင်းအောင်လည်းပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာအဲ့ဒီတဲ့တီကိုအကာအကွယ်ပေးတဲ့ဥပဒေဟာမရှိမဖြစ်ပြဋ္ဌာန်းမှုအထူးလိုအပ်နေတဲ့ဥပဒေဖြစ်တယ်။ဒါပြောလို့ဆိုအခုကျွန်တော်တို့နိုင်ငံမှာလက်စားမှုကိုတိုင်လိုက်တယ်နော်ဒါမကွေးမှာဖြစ်နေတဲ့လက်ရှိကိစ္စနော်အဲ့ဒီလူကသူတိုင်တန်းပြီးကြောင်းကို Facebook မှာတင်လိုက်တဲ့အခါကျတော့နောက်တော့စကုနကုနေနိုင်ငံသားတွေရဲ့လုံခြုံမှုနဲ့ဒီချီကာကွယ်ရေးဥပဒေပုံမှန်တစ်စရာသူ့ကိုယူလို့အချုပ်သေးထည့်လိုက်ပြီအဲ့တော့တိုင်နယ်ဘူးအဓိကတက်တည်ရေးလုံခြုံမှုကာကွယ်ပေးတဲ့ဥပဒေ မရှိမရှိအသက်သွေးကြောတမျှအရေးကြီးတဲ့ဥပဒေကူပြီးတော့အမြန်ဆုံးပြဌာန်းပေးဖို့လိုပါတယ
်ကျေးဇူးတင်ပါတယ်ဒီနေရာမှာဟိုအစိုးရတက်တည်ပဲဖြစ်ဖြစ်တက်တည်တွေကိုအကာအကွယ်ပေးတဲ့ဥပဒေမြန်မာနိုင်ငံမှာမပြထားနိုင်သေးတာဟာဘာကြောင့်များပါလဲခင်ဗျဥမလင်ဦးအရင်ဆွေးနွေးပါအောင
်ဟုတ်ကဲ့ပါကျွန်တော်တို့ဒီလိုမျိုး witness protection program အနေနဲ့လုပ်မယ်ဆိုလို့ရှိရင်တော့အကုန်ကြတော်တော်များတော့ကျွန်တော်တွေ့ရပါတယ်ဟိုတကဘာလုံးမှာမှကျွန်တော်တို့ဒီတက်တည်များကိုအကာအကွယ်ပေးစီစဉ်ရကျင့်သုံးတဲ့နိုင်ငံ12နိုင်ငံလောက်ပဲရှိပါတယ်အာရှမှာဆိုရင်တော့ကျွန်တော်တို့ထိုင်ဝမ်ဟောင်ကောင်နောက်ပြီးတော့ကျွန်တော်တို့ရဲ့ဟိုကအိမီဂျင်နိုင်ငံဖြစ်တဲ့ထိုင်းနိုင်ငံတို့မှာဒီကိစ္စတွေကိုတက်တည်တွေကိုအကာအကွယ်ပေးတဲ့အစီအစဉ်ကိုကျင့်သုံးတာဖြစ်တယ်အဲ့တော့ဘယ်လိုမျိုးကြောင့်ဒါတွေကိုအကာအကွယ်ပေးရလဲဆိုတော့ကကျွန်တော်တို့ဒီအုပ်စုဖွဲ့ပြီးကျူးလွန်ကြတဲ့လူကြီးစေဝါထုတ်လုပ်တယ်ရောင်းချတယ်ပေယူပြန့်ပြူတယ်နောက်ပြီးတော့တကလူကုန်ကူးမှုတွေလုပ်တယ်နောက်ပြီးတော့တကပြည်တံစာတွေကိုလူကုန်ကူးတယ်ထက်စင်ရောင်းသားတဲ့နိုင်ငံဖြတ်ကျော်မှုဝင်းနေဖြစ်တယ်။နောက်ပြီးတော့တခါစစ်မောင်းကိုလုပ်ငန်းတွေကိုပေါ်ထုတ်မယ်ဆိုလို့ရှိရင်အဓိကကြတဲ့စက်ပေတွေကိုအကာအကွယ်ပေးမှုကိုမလိုအပ်မဖြစ်လိုအပ်လာတာဖြစ်တယ်။အဲ့တော့တစ်ဖက်မှာကျူးလွန်တဲ့သူတွေကလည်းအုပ်စုဖွဲ့ပြီးကျူးလွန်တာဖြစ်တဲ့အတွက်ငွေရေးအေးရောက်တော့လကောင်အာဏာရတော့လကောင်လက်နက်ရတော့လကောင်အလွဲတကူရနိုင်တဲ့အခြေအနေမျိုးဖြစ်တဲ့အခါကျတော့ကအစိုးရအနေနဲ့ဒီလူမျိုးတက်တည်ရဲ့အသက်အန္တရာယ်နဲ့နှောင်ရရှိနေထိုင်ဖို့အတွက်ကအကာအကွယ်ပေးရတာဖြစ်တဲ့အတွက်အကုန်ကြတော့တော်တော်များတာဖြစ်ပါလိမ့်ကျွန်တော်တို့အဂရိလိုက်တာမူတိုက်ကြရေးကိစ္စတွေဆောင်ရွက်မယ်မူရည်စေဝါကိစ္စတွေဆောင်ရွက်မယ်ပင်ယဇာတာနဲ့ပစ်တွေခိုးထုတ်တဲ့ကိစ္စတွေကိုဆောင်ရွက်မယ်ဆိုလို့ရှိရင်တော့ဒီတက်တည်အကာအကွယ်ပေးတဲ့အစီအစဉ်ကိုတော့ကျွန်တော်တို့မဖြစ်မနေကျေးဇူးပြသမှုလိုပါတယ
်ဟုတ်ကဲ့
ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းမြန်မာနိုင်ငံသားတွေရဲ့အသက်ဘေးအန္တရာယ်ကိုကာကွယ်ပေးဖို့အတွက်နိုင်ငံတော်အစိုးရမှတာဝန်ရှိတယ်ဆိုတာကိုပါတဲ့အတွက်ဒီခေါင်းစဉ်အောက်ကနေပြီးတော့တမီးနီးနဲ့ဒီမှာဆောင်ရွက်ရင်တော့ဖြစ်နိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးမလင်းဆိုတော့ဥရောပဆောင်းအောင်လည်းကျွန်တော်တို့ဆွေးနွေးပါအောင်အခုဘာကြောင့်မြန်မာနိုင်ငံမှာကျွန်တော်သိချင်တာကဒီတက်တည်တွေကိုအကာအကွယ်ပေးတဲ့ဥပဒေအထူးသဖြင့်တော့ဒီအစိုးရတက်တည်ပေါ့နော်ဟိုအကာအကွယ်ပေးတဲ့ဥပဒေကဘာကြောင့်မပြထားနိုင်ရသေးတာလဲ
ဥပဒေတရက်ကိုပြထားဖို့အတွက်ပုံကြေးစီကဒီလောက်မများပြပါဘူးနော်စွတ်တော်ကိုယ်စီလေဒီအစစ်စစ်ကိုတောင်မှပုံကြေးစီမြောင်များစွာနဲ့ခေါ်ယူပြီးတော့တိုင်ပင်ဆွေးနွေးနေတာဥပဒေတခုပြထားရတဲ့ဇယိတ်ကအလွန်သက်တာပါလေတိုင်ပြည်ကပြန်လေရရှိမဲ့ကိုယ်တိုက်ခါကကိုကြည့်ရင်ကအစာပေါင်းများစွာပါလွန်တဲ့အတွက်ဒီဥတွေကိုပြကိုပြထားမယ်မပြထားလို့ရှိရင်ကြီးမားတဲ့ရာဇမှုကြီးတွေကိုလွတ်လွတ်လပ်လပ်ပေါ်ထုတ်ရမှာအာအတားဖြစ်ပြီးတော့တရားဥပဒေစိုးမိုးရေးဟာဟာခွက်ဒီနဲ့ပြည်နေမှာဖြစ်အခုဆိုရင်ဒီဒုရဲမှုမိုးရနိုင်ကိစ္စကခိုးလေးတစ်ချောဖြစ်လာရတယ်သူကတက်ပြီးတယောက်ပါသူ့ရဲ့အတွက်ဥရိယာတာကွေပိုင်းဆိုင်ရာလိုအပ်ချက်ပြီးရှိနေပြီဆိုတာညမရအောင်အချိန်နေမလို့ဒီဥရိကိုအခုဆွတ်တော်ကဒီတကပြန်ပွင့်ရင်တော့ပြင်စဉ်းစားကြပါလို့ပဲနေတိုင်းရက်ကနေ
ကျေးဇူးတင်ပါတယ်ကျွန်တော်ဥထုံးဥကိုလည်းလိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥထုံးဥရှိပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဥထုံးဥရေအဲ့တော့အခုကတော့ဒါဒီတက်တည်တွေအတူတူပြင်တော့ဒီအစိုးရတက်တည်ကိုအကာအကွယ်ပေးတဲ့ဥပဒေရှိတင်နေဆိုတဲ့ဘက်ကတော့ကျွန်တော်တို့ပြောကြဆွေးနွေးကြတာပေါ့နော်တစ်ဖက်ဆော့ဆော့ပြောသလိုဒီဒီဟာဒီဥပဒေပြဋ္ဌာန်းလိုက်ရင်နောက်ပိုင်းကနောက်ဆက်တွဲကုန်ကြမဲ့ဈေးတွေကလည်းအများကြီးရှိတာ哦ဒါပေမဲ့တစ်ဖက်မှာလည်းဒီသူတို့အကာအကွယ်ပေးလိုက်လို့ရှိရင် accomplice လို့ခေါ်တဲ့ဒီဟိုပါပေါ့အစိုးရတက်တည်ဆိုလို့ရှိရင်အစိုးရနဲ့ပေါင်းပြီးတော့တကယ်မလားသူတို့ဟိုပူပေါင်းကြံစီတာမျိုးတရားရုံးမှာထွက်ဆိုတာမျိုးတွေဖြစ်လာနေတဲ့အလားအလာလည်းရှိတော့ဟိုဒီဟာကိုပြထန်းချင်းချင်းရဲ့ဒီစိုးကြိုးကရောတခြားတစ်ဖက်ကကြည့်လို့ရှိရင်ဘာတွေများဖြစ်လာနိုင်စရာရှိတယ်လဲဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နားလည်သလိုပြောရမယ်ဆိုရင်တော့အစိုးရစက်ပေးလို့ဖြစ်သွားတာနဲ့ဂျပန်နဲ့ဆဲအများစုဟာအမှုတစ်ခုကိုကြည့်လိုက်ရင်ပထမဦးဆုံးအစိုးရစက်ပေးတွေစည်ရလူတွေအားလုံးကနိုင်ငံတော်နဲ့ပတ်သက်တဲ့လူတွေကြီးပဲဗျာရက်သက်ဆိုင်ရာအနည်းစုပဲရှိတယ်အဲ့ဒါဟိုးအောက်ဆုံးလောက်မှာပဲရှိနေတဲ့သိရင်ရပဲတိတိဟုတ်လားအဲ့လိုရှိတဲ့ခါမှာအဲ့ဒီလူတွေကိုစစ်လိုက်ရတဲ့အချိန်မှာကိုကျွန်တော်တို့ဒီအများကြီးဒုက္ခရောက်ပါတယ်ဥပမာနမူနာပြောမယ်ဆိုရင်ကျွန်တော်တို့လက်ပန်း
ကျောင်းသားတပိတ်စကျောင်းမှာတော့အမှုကိုစစ်ခရတာအခုပြောတဲ့အထဲမှာဆိုရင်လည်းကျွန်တော်ရှင်းနေရတချို့ဆိုအဲ့ဒါကိုလိုက်ခဲ့ပါတယ်အဲ့လိုတရလူရဲ့တပိတ်တွေတရလူတွေကိုယ်တိုင်ကအဲ့လိုတက်ဆိုင်ရနိုင်ငံတော်တနည်းအားဖြင့်ပြောရင်တရားဥပဒေရဲ့မှန်မှန်ကန်ကန်ပေါ်ပေါက်ရေးတဲ့သူတို့ရဲ့ဗျာပေါ့ဗျာဗျာတော့ကတွေနဲ့အခြေခံပြီးတော့အမှန်ကိုလည်းဖုံးကွဲတယ်အကျိုးကိစ္စတွေမှာသိတာထင်ရှားနေပါရဲ့နဲ့လေဘူးကိုရယ်အဲ့လောက်ထိထွက်ထားတယ်လူမျိုးတွေအများကြီးဗျခုနပြောသလိုတယောက်စာနှစ်ယောက်စာအတွက်တော့ဟုတ်ပါလိမ့်မယ်အများစုကတော့အစိုးရရဲ့သက်စီဖြစ်သွားတဲ့လူအများစုကတော့ဖြင့်အစိုးရဘက်ကနေပြီးတော့ညလုံးဇုံပိတ်ပြီးတော့ထွက်တဲ့လူတွေများတာကိုတွေ့ရတယ်အဲ့တော့ဒီဥပဒေမျိုးကသာလုတ်ပေးလိုက်မယ်ဆိုရင်ကျွန်တော်တို့ပြည်သူတွေကတော့ပုံနဲ့နာစရာပဲရှိတယ်လို့ကျွန်တော်ကတော့ဟိုစိုးရိမ်နေပေါ့ဗျာ
ဟုတ်ကဲ့ဒီရိုးရိုးတက်တဲ့အတွက်ကြတော့ဗျာဆိုကြပါသေးဒါကတော့ဟိုအစိုးရတက်တဲ့ပေါ့နော်ဒီရိုးရိုးတက်တဲ့ကိုကျိုးစီပွားမကြည့်ပဲနဲ့ပေါ့နော်တကယ်ဟိုဒီမှာဆိုရင်တော့ခေါ်တာတော့ဒီ whistle blower ပေါ့ဒီမူရစီဝါကိစ္စပဲဖြစ်ဖြစ်အကျင့်ပြတ်ချစားမှုပဲဖြစ်ဖြစ်ဟိုတိလို့တိုင်တဲ့လူပေါ့နော်အဲ့လိုလူတွေဟိုအကာအကွယ်ပေးဖို့မလိုအပ်ပေဘူးလား
ဟိုနိုင်တိုင်းပြည်တစ်ပြည်မှာလူဖွဲ့ပြီးတည့်ရမှာတော့အမှန်တမ်းကိုရက်တည်တဲ့လူတွေအတွက်ကူညီပေးဖို့လိုတာပေါ့ဒါပေမဲ့ဗမာပြည်ရဲ့ရှိနေတဲ့တရားဥပဒေအဲ့တရားဥပဒေဆိုတာနှစ်ခုဗျာတရားရေးဌာနနဲ့ဥပဒေပြည်နှစ်ခုစလုံးကဒီနေ့မျက်မှောက်အခြေအနေရကတော့ချစ်ချုံကြနေတယ်ဗျနှစ်ပေါင်း60ကျော်ကျော်ရဲ့ဟုတ်လားဟိုကျွန်တော်တို့နားလည်သလိုပြောတော့ဆစ်အာနာရှင်စနစ်ကအောက်ကနေမွေးထုတ်လိုက်တဲ့ဒီတရားဥပဒေတွေနဲ့တရားစီရင်ရေးဟာလုံးဝကိုချုပ်ရင်းချွတ်ချော်နေတာအမှန်တကယ်ပဲဗျာဒီတိုင်းပြည်ပေါ်မှာရှိနေတဲ့မိသူတဦးတယောက်ကိုမဆိုးမင်းနဲ့စုံစမ်းရင်တော့အဲ့လိုရှိနေအခြေအနေမှာသာဟာလုတ်ဖို့ဆိုတာအများကြီးလိုနေလေဗျ။အရင်ကွာဟိုကွာဟာလုံးနေလို့ကျွန်တော်တို့မြင်နေဗျာ။မလွယ်ပါဘူးခင်ဗျ
။ဟုတ်ကဲ့။အဓိကတော့အရင်ဦးဆုံးဒါတရားစီရင်ရေးမန်တိုင်းဟိုတီတီကြီးကြီးဖြစ်လာအောင်အရင်တက်မအောင်အရင်လုတ်ဖို့လိုမယ်ဆိုတဲ့သဘောဖြစ်နေတာပေါ့နော်။လက်ရှိတရားစီရင်စနစ်အောက်မှာတော့ဒါဖြစ်ဖို့ခဲရင်မယ်ဆိုတဲ့အနေထားရှိနေတာပေါ့
။
ဟုတ်ကဲ့။ဟုတ်ကဲ့။ကျွန်တော်ဒေါ်တွဲဘူးကိုလည်းလေလိုက်မဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါ်တွဲဘူးချိပါလားခင်ဗျာ။
ဟုတ်ကဲ
့ဒေါက်တာဘူဟာဆိုရင်လည်းဒါရှင်းနေတူလည်းဖြစ်တယ်။နောက်အရင်ကလွတ်တော်အမလည်းအရင်တက်တမ်းမှာလွတ်တော်အမဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်။လက်ရှိမှာလည်းဒါကချင်ပြည်နယ်မှာနေထိုင်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတော့လောလောဆယ်ဟိုပြဿနာတွေရှိနေတဲ့ဒေသမှာရှိနေတယ်လို့ပဲဆိုကြပါစို့နော်။ဒါဆိုတော့ဒေါက်တာဘူအတွေ့အကြုံအရဆိုရင်လည်းဒီအခုကျွန်တော်တို့လက်တလောဖြစ်နေတာဆိုရင်ပဲအခုတော်တော်လေးအသက်ခံတဲ့နေရာကမိသားစုဟာသူတို့အမှုသူတို့တိုင်ကျင်နေတာဒါပေမဲ့လည်းအော်တိုင်ဖို့နေနေတာသူတို့ကိုယ်တိုင်ကိုကအချင်းချောက်ခံရတဲ့ထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးကျွန်တော်တို့သတင်းတွေကြားနေရတယ်ဒေါက်တာဘူသိရသလားဒီကိစ္စဟာဟိုရှိတဲ့မရှိတဲ့ဖြစ်တဲ့မဖြစ်တဲ့ဆိုတာကိုလည်းဆွေးနွေးပါအောင
်ဟုတ်ကဲ့ကျွန်မအမြင်နဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံကနှစ်ပေါင်းများစွာပေါ့နော်ဒီတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုမှာအင်မတန်အားနည်းခဲ့ပါတယ်လက်ရှိအနေအထားမှာလည်းကျွန်တော်တို့အစိုးရအနေနဲ့ဒီကန္တတွေကိုစူးစမ်းပြီးတောင်ရွက်နေပြီမဲ့ကျွန်တော်တို့ရှိနေတဲ့ဥပဒေတွေအပေါ်မှာရောကျမတို့စောင့်ရက်နေတဲ့လုပ်ငန်းတွေအရပါကျမတို့တရားမျှတမှုမရတာတွေအများကြီးတွေ့ရပါတယ်ဒါအဓိကဆောင်းစစ်လိုက်တဲ့အခါမှာကျမတို့တရားရုံးပိုင်းဆိုင်ရာမှာရောတခြားကန္တတွေမှာရောပေါ့နော်ကျမတို့တပ်ပေးအထောက်ထားတွေအားနည်းတဲ့အတွက်မျှတမှုမရှိဘူးအဲ့တော့မျှတမှုမရှိရနေကျမတို့ဥပဒေနဲ့အညီမဖြစ်ဘူးနောက်မှဒီအဲခံရတဲ့လူပေါ့နော်လူကြီးချိုးပေါက်ခံရတဲ့လူတွေအားကြီးလိုက်သားမှုတွေပေါ့နော်ဒီကန္တတွေမှာလည်းကျမတို့တက်တဲ့အထောက်ထားတွေအားနည်းလို့ရှိရင်ကျမတို့ကတရားဥပဒေစိုးမိုးရေးကိုသွားမှထိခိုက်ပါတယ်ဒါကြောင့်မို့ဒီကန္တတွေဆိုလို့ရှိရင်ကျမတို့ပြေလည်သွားဖို့နဲ့တရားဥပဒေစိုးမိုးဖို့နောက်ကျမတို့ခံရတဲ့လူတွေဘက်ကရောမတရားတဲ့လူဘက်ကမျှတမှုရှိဖို့ကဒီဥပဒေကိုမဖြစ်မနေအများဆုံးကြားခံဖို့တော့လိုတယ်ဒီဥပဒေကြားခံပေးလိုက်ရင်တော့ကျမတို့တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုကိုလည်းကျမတို့အထိုက်အလျောက်ပေါ့နော်တဖြည်းဖြည်းနဲ့အထောက်အကူပြုလာမယ်လို့ကျမတို့အဲ့လိုမြင်ပါတယ်ရှင
်ဟုတ်ကဲ့တရားရေးမှန်တိုင်းကိုပြည်ပြင်းတဲ့တစ်ချိန်တည်းမှာပဲဒီဥပဒေလည်းပြားထမ်းပြီးတော့တိုင်တင်တာလည်းတိုင်အရေးယူစင်တာလည်းယူတပြိုင်တည်းလုပ်ရင်တော့ရမယ်ဆိုတဲ့သဘောပေါ့နော်ဟုတ်ကဲ့ဒီအမေရိကန်မှာဆိုရင်တော့ကျွန်တော်တို့ဒီ Witness Protection Program ပဲခေါ်တဲ့ဒီပြည်ထောင်စုအစိုးရလုပ်တဲ့ဟိုပြည်ထောင်စုအစိုးရရဲ့တက်တဲ့တွေပေါ့နော်အဲ့ဒါတွေကိုသူတို့ကအကာအကွယ်ပေးတာရှိပါတယ်သူတို့ကဘယ်လောက်ထိလုပ်ပေးလဲဆိုလို့ရှိရင်အဲ့ဒီအစီအစဉ်မှာပါတဲ့လူတွေအစိုးရနဲ့ပူးပေါင်းပြီးတော့အစိုးရတက်တဲ့အဖြစ်လိုက်ပေးတဲ့သူတွေကိုသူကဘဝအသစ်တစ်ခုတည်ထောင်နိုင်လောက်တဲ့အထိသူကလူသစ်နဲ့မပုံနေအသစ်နဲ့ထုတ်ပေးတယ်ပြီးရင်အရင်းနှီးဟိုပေါ့ဘဝအသစ်ပြန်လဲစတင်နိုင်မှုအတွက်အရင်းနှီးတွေထုတ်ပေးတဲ့အထိသူတို့ကအကာအကွယ်ပေးတာတွေရှိပါတယ်အမေရိကန်အစိုးရကတော့သူကပတ်စံတက်နိုင်တော့သူကဒါတွေလုပ်ပေးနိုင်တယ်လို့ပြောမယ်ဆိုရင်တော့ရတာပေါ့လေဒါမှမဟုတ်လေကျွန်တော်တို့မြန်မာနိုင်ငံမှာလည်းအတိုင်းအတာတစ်ခုအထိအထိုက်အလျောက်
di top and beam, a cargo beam, a nezon singer or diluted a year you makaya repercussion bono, through tiny dread, tampia, do about Galezachira, no makaya buso in order, alumio, topo, medure, danger medure, or bobido tolame, temare, and a umile way, you know, not so cut to relieve his genaga, di osago, general Piatandinello, o umile ua piotaraca, general blue pongs and neck, o.
ပြထိုင်းရင်ကောင်းမလဲဘလောက်စင်တီများဖြစ်မလဲဆိုတာကိုကတ်တူလို့လေးပြောလို့ရမလားဟုတ်ကဲ့ပါလူခွင့်ရေးချိုးဖောက်မှုခံရတဲ့သူတွေကဤသူဤသားတွေဖြစ်တယ်ချိုးဖောက်တဲ့သူတွေကအနာဘယ်အဖွဲ့အစည်းတွေဖြစ်တယ်ဒါကြောင့်လူခွင့်ရေးချိုးဖောက်မှုကိုအကာအကွယ်ပေးနိုင်ဖို့အတွက်ကိုဤဥပဒေလိုမျိုးကအခိုင်အမာပြဌာန်းဖို့လိုအပ်တယ်တောင်ရက်တဲ့အခါမှာလဲကျွန်တော်တို့ဒီတရားရေးဌာနရဲ့ရှေ့ ကိုစောင့်ရှောက်ထိန်းသိမ်းဖို့အတွက်အထူးဖွဲ့စည်းထားတဲ့အဖွဲ့ကနေပြီးတော့ရေးပေါ်စီမံဆောင်ရွက်ပြီးတော့လှုပ်ဆောင်နိုင်မယ်ဆိုယူနစ်တစ်ခုအနေနဲ့ဖွဲ့စည်းစီမံဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ဒီလီမန်ရန်နဲ့အကောင့်တွေပေါ်ဆောင်ရွက်နိုင်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ဥရောပကောခင်ဗျဥရောပဆောင်လဲပြောပါအောင်အဲ့ဒီနေကုန်းကိုပဲ
ဒါကိုဥရေပညာရှင်ကြီးနဲ့သက်သေတွေဟိုအကာအကွယ်ပေးဥရေကိုလေ့လာပြီးတော့ဆွတ်တော့အစဉ်အဆက်မှာချွေးနေပြီးအမြဲဆုံးပြထားမှာမဟုတ်လို့ချင်းအဲ့ဒီလက်စားမှုကိုလည်းမတိုင်ရဘူးတိုင်တဲ့လူကသက်သေဖြစ်တယ်ဒါပေမဲ့ဘဝအရင်ဆုံးအချိုးခဲရောက်တယ်အဲ့ဒါဒီကြောင့်အဲ့ဒီလက်စားမှုကြီးကစိုက်ပြီးတော့တည်နေတာ
ဟုတ်ကဲ့
ရပါဘူး
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဖြစ်နေပါတယ်တော့တော်တော်ကတော့ပြီးလိမ့်ကြပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဥထုံးဦးကခင်ဗျာနောက်ဆုံးပါများဟိုဆွေးနွေးကြပါတယ်လေခတ်တူတူလေးစက္ကန့်30လောက
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကအဓိကပြောချင်တာကတော့ကျွန်တော်တို့အခု2008ဖွဲ့စည်းအုပ်ချုပ်ပုံကနေပြီးတော့မှဆင့်သက်လာတဲ့ guideline democracy နဲ့သွားနေတဲ့နိုင်ငံမှာတော့အနေဆုံးဒီ democracy လေးလို့ပြောတဲ့သေးသေးလေးကိုတော့ခံပြီးပေးခဲ့ကြတဲ့နိုင်ငံရေးအကျဉ်းသားတွေအမမို့68 62ကနေစပြီးချက်တန်းခဲ့တဲ့ထောင်နေကြသေခံခဲ့ရအကျိုးပြက်ခံခဲ့ရတဲ့လူတွေကိုဒီနေ့ထီတော်မှနိုင်ငံရေးအကျဉ်းသားလို့ဆိုပြီးဥပဒေအရစကလုံးရအောင်ခွင့်မပြုသေးတဲ့ဒီနိုင်ငံမှာကျွန်တော်တို့ခုနပြောတဲ့ဟာကိုရဖို့ဆိုရင်ကျွန်တော်ဘယ်လို့မှစဉ်းစားလို့မရဘူးဗျာဒါပါပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာဘူနောက်ဆုံးစက္ကန့်30လောက
်အဲကျွန်မပြောချင်တာကအဓိကပြည်သူတွေအတွက်ဒီဥပဒေကိုအဓိကဆောင်ရွက်နေတဲ့လွတ်တော်ကိုယ်စားလှယ်ကိုပြောချင်ပါတယ်အဓိကပြည်ထောင်စုမှာရှိတဲ့ပြည်သူလွတ်တော်အမျိုးသားလွတ်တော်ကိုယ်စားလှယ်တွေအောက်ခြေကိုတည်ချာလေ့လာပါပြည်သူတွေရဲ့လိုအပ်ချက်ကိုတည်ချာလေ့လာပါပြည်သူတွေရဲ့မျက်နှာချက်တွေကိုတည်ချာလေ့လာပါအစိုးရမှာဘာတွေမားယွင်းနေတဲ့အစစ်စစ်ဌာနဆိုင်ရာတွေမှာဘာတွေတိမ်းဆောက်နေဆိုတာကြည့်မှတကယ်ဥပဒေပြုလွတ်တော်မှာထိထိရောက်ဆွေးနွေးပေးပြီးမှတကယ်အကျိုးနိုင်တဲ့ဥပဒေတွေဖြစ်လာအောင်လို့အောက်ခြေအထိပေါ့နော်အပေါ်အလဲအကုန်လုံးစစ်စင်းတို့အဲတေချာလေ့လာပြီးမှဒီဥပဒေကိုအောင်မြင်တဲ့ဥပဒေတစ်ခုဖြစ်အောင်အဲဆောင်ရွက်ပေးစီချင်ပါရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျွန်တော်တို့အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
ဒါကတော့ကိုဇော်ဝင်းလိုင်စီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညတိုင်းလီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။မြို့နိုင်ငံရှန်ဆန်းမြို့အခြေဆိုင်ဇောင်ရှင်းဆက်သွယ်ရေးပစ္စည်းကိရိယာကော်ပိုရေးရှင်းနဲ့ ZTE ကန်ဆွန်းဆက်သွယ်ရေးလီမိတက်တပေါင်းတည်းအားဖြင့် ZTE ကုမ္ပဏီကိုအမေရိကန်ကုသန်းရောင်းဝယ်ရေးဌာနစက်မှုနဲ့လုံခြုံရေးဘူရိုကတင်ပို့ကုန်အထူးအခွင့်အရေးညှင်းပယ်ပြီးအရေးယူလိုက်တဲ့အကြောင်းအမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကကြေညာထားပါတယ်။အီရန်နဲ့မြောက်ကိုရီးယားကိုဆက်သွယ်ရေးကိရိယာတွေတရားမဝင်ပို့ခဲ့တာလေညာရေးသားတာအမေရိကန်ဆိုရကိုဖွင့်ထုတ်ပြောကြားမှုမလုပ်နိုင်အောင်တားဆီးတာနဲ့ယုံကြည်အောင်လှည့်စားတာတွေအပါအဝင်တရားရေးပိုင်းကိုနှောက်ယှက်တာတွေကြောင့်အရက်ဖက်နဲ့ရာဇဝတ်ကြောင်းဆိုင်ရာဒဏ်ငွေဒေါ်လာ 1.19 ဘီလီယံပေးဆောင်ဖို့2019ခုနှစ်မတ်လမှာ ZTE ကသဘောတူခဲ့ပါတယ်။အဲ့ဒီငွေဒဏ်အပြင်တင်ပို့ကုန်ဆိုင်ရာအထူးအခွင့်အရေးကို9နှစ်ကြာဆိုင်းငံ့ညှင်းပယ်တာကိုလည်း ZTE ကသဘောတူခဲ့ပါတယ်။သဘောတူညီချက်ထဲမှာပါတဲ့တစ်ချက်ချက်ကိုမလိုက်နာဘူး။ဒါမှမဟုတ်တင်ပို့ကုန်ကြီးကြပ်ခြင်းဆိုင်ရာစီကံတွေကိုကုမ္ပဏီကဖောက်ဖျက်တယ်ဆိုရင်ဒီဆိုင်းငံ့ပြစ်ဒဏ်ကိုချက်ချင်းချမှတ်နိုင်ပါတယ်။သဘောတူချက်ရဖို့2016ခုနှစ်ကစည်းဆက်ညှိနှိုင်းခြင်းအတွင်းနဲ့2019ခုနှစ်ဆိုင်းငံ့ကာလအတွင်းအကြီးအကဲဝန်ထမ်းကိုစီကံချိုးဖောက်မှုနဲ့အရေးယူဖို့လုပ်နေတယ်။ ဒါမှမဟုတ်အရေးယူပြီးသွားပြီဆိုပြီးစက်မှုနဲ့လုံခြုံရေးဘူရိုကို ZDE ကုမ္ပဏီကလိမ်လည်ပြောဆိုခဲ့တယ်လို့ကုသရေးဝန်ကြီးဌာနကအခုစမ်းစစ်ထားပြီးဖြစ်ပါတယ်စီကံချုပ်ဖောက်မှုနဲ့ဝန်ထမ်းကိုအရေးယူထားတယ်ဆိုတော့အချက်အလက်နဲ့အထောက်အထားတွေပေးဖို့စက်မှုနဲ့လုံခြုံရေးဘူရိုကတောင်းခဲ့ပြီးတဲ့နောက်မှာသာ ZDE ကလိမ်လည်ပြောဆိုခဲ့တယ်ဆိုတာအမေရိကန်အစိုးရကိုအကြောင်းကြားခဲ့တာပါ ZDE ကုမ္ပဏီဟာသူတို့လူရက်ကိုပထမဆုံးတည်ပြီးအရေးယူတဲ့စီရင်တဲ့ထက်သွင်းချိန်မှာအမေရိကန်အစိုးရကိုလိမ်လည်ပြောဆိုခဲ့ပါတယ်။ဆိုင်းငံ့ပြစ်ဒဏ်ချထားချိန်မှာလိမ်လည်ပြောဆိုခဲ့ပါတယ်။စံသက်ကာလအတွင်းထပ်ပြီးတော့လိမ်လည်ပြောဆိုပါတယ်လို့ကုသရေးဝန်ကြီးRoss ကပြောပါတယ်။တရားမဝင်လူဆောင်ချက်မှာပါဝင်ပတ်သက်တဲ့ဝန်ထမ်းတွေကို ZDE ကစုငွေတွေပေးခဲ့ပြီးသတိပေးစာတွေထုတ်ပြန်ဖို့ပြက်ကွက်ခဲ့တဲ့ကိစ္စကိုဒီလိမ်လည်ပြောဆိုချက်တွေနဲ့ဖုံးကွယ်ခဲ့ပါတယ်။ ZDE ဟာကုသရေးဝန်ကြီးဌာနကိုလိမ်လည်ပြောဆိုခဲ့ပါတယ်။ZDE ဝန်ထမ်းတွေနဲ့အကြီးအကဲတွေကိုတတိပေးအရေးယူရမယ်အစား ZDE ကစုချင်းမြင့်ခဲ့ပါတယ်ဒီလိုစိုးရွားတဲ့အပြုအမူမျိုးကိုလစ်လျူရှုထားလို့မရပါဘူးလို့ဝန်ကြီး Ross ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်တော်ရရှင်တို့အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးလိုက်ပါရခင်ဗျာ VOA မြန်မာဘက်ကဘူရူနီမနက်ဖက်အစီအစဉ်တွေကိုဆက်လက်အတန်လှင့်ပေးနေပါတယ်အခုထုတ်လွှင့်တဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ပြည်သက်သမရနှစ်ဦးစလုံးကအီရန်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုဆက်ပြီးလုပ်ဖို့ပြောပေမဲ့သတင်းတောက်တွေကိုအင်ကာနဲ့ပြောကြရမှာတော့လက်ရှိရထားတဲ့အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမရဒေါ်နယ်ထရန့်နှုတ်ထွက်ဖို့ရှိမရှိခေါင်းဆောင်နှစ်ဦးစလုံးကဘာရိတ်လက္ခဏာမှမပြပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဦးနဲ့အမြန်ဆုံးတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမရကပြောကြားလိုက်ပြီးကင်ချွန်ဦးဟာတိုက်ကိုပွင့်လင်းတိုက်ခါရှိသူဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတွေ့ဆုံပွဲအမြန်ဆုံးလုပ်ချင်တယ်ဆိုတာအမေရိကန်ကိုတိုက်ရိုက်ပြောခဲ့တယ်လို့ပြင်သစ်သမရအီမန်နျူအယ်မက်ခရွန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမရကပြောကြားခဲ့တာပါ။ဒီသတင်းပတ်ကုံမှာချင်းပါမယ်။အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းအရေးကုံတွယ်ရေးအပြင်ကုံတွေးစစ်ပွဲနဲ့တောင်တူပင်လယ်ပြင်ပိုင်းနဲ့အငင်းပွားမှုတွေလို့ကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပေမဲ့တိုးတက်မှုကတော့အနည်းချင်းပဲရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။စင်ကာပူနိုင်ငံခြားရေးဝန်ကြီးကဒေတာရင်းအရေးယူဆောင်ရွက်ရမှအားလုံးသဘောတူဖို့လိုအပ်တယ်လို့အလေးထားပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးဒါဟာဘေးဒုက္ခရောက်နေတာကိုမြင်ရတာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာဝန်내ပွဲဖြစ်ကြောင်းနဲ့အာဆီယံဖွဲ့စည်းနေတဲ့အဲဒီကအကြမ်းဖက်မှုတွေရပ်ဆိုင်းရင်းနဲ့အကူအညီပေးရတဲ့ဥစားပေးပြီးဆွေးနွေးသွားမယ်လို့လည်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံမှာဆင်တင်းနဲ့လှုပ်ထားတဲ့ပစ္စည်းတွေအယောင်တက်နေတာကြောင့်အာရှကဆင်တွေကိုဖမ်းဆီးတပ်ဖြတ်မှုစိုးရိမ်စရာကောင်းလောက်အောင်များပြားလာတယ်လို့ဗြိတိန်အခြေစိုက်ဆင်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတွေမှာစုံစမ်းကြရှိတဲ့အထောက်ထားတွေကအာရှဆင်တင်းတရားမဝင်ရောင်းဝယ်မှုဟာထိတ်လန့်စရာကောင်းလောက်တဲ့အခြေအနေမှာရှိနေတယ်လို့ပြောပါတယ်
။ဒါကတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့တွင်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VO ရဲ့ညနေဘက်6:00ခွဲကနေ9:00ထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီဒီယာ16 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ်။ VO ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုရောစိတ်ပါရွှေလန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆက်မှုပါ
This program has come to you from the Voice of America, Washington.